Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ6ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးဖို့ရှိသလိုကချင်ပြည်နယ်ဆစ်ဆောင်စခန်းတွေမှာတော့ကိုဗစ်ကူးစက်မှုကပိုပြီးတော့တိုးလာနေပါတယ
်ဒီကမှာပလနာမဟုတ်ဘူးတက္ကံရောရှိသက်ရောအင်ဂျန်တုံရောဒီကျန်မိုက်ကောင်းလို့တော့ပုံမှန်ပဲပါဆိုင်ရောဘတ်ခန်းဒီအဒီမိုင်းနာတဲ့တော်တော်များများဒီ positive တွေ့နေကြရတယ်
ဒါကတော့ဒီကချင်နှချင်းခရိုင်ဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလန်ဆမ်ဆွန်ဖြစ်ပါတယ်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ကရားပြည်နယ်ကစစ်ရှောင်စခန်းတွေမှာလည်းကလေးတွေပါကိုဗစ်ရောဂါကူးစက်ခံနေရပါတယ်။မလေးရှားနိုင်ငံမှာတော့ကိုဗစ်ကြောင့်မြန်မာအယောက်40လောက်ဆုံးပါသွားပါတယ်။တရုတ်မြန်မာနယ်စပ်မှာတော့ပေါက်ဖော်ကတ်နဲ့မြန်မာတွေကိုတရုတ်ကနေခွင့်ပြုလိုက်ပါတယ်။ရခိုင်တောင်ကုန်းဘက်မှာလည်းရေကြီးနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့ဩဂုတ်လ6ရက်နေ့ရက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ COVID-19 တကြော့ပြန်ကူးစက်မှုတွေစုစုပေါင်းဝါရင်ဆိုင်နေရချိန်မှာပဲစာနာရိတ်ခါအကူအညီတို့အနေနဲ့တန်းနဲ့ချီတဲ့မြန်မာပြည်သူတွေကိုကူညီထောက်ပံ့ဖို့လာမဲ့6လအတွင်းရမငွေမလုံးမလောက်ဖြစ်လာနိုင်တယ်လို့ကမ္ဘာစာနာရိတ်ခါအဖွဲ့ WFP ကဒီကနေ့တတိပေးလိုက်ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကတည်းကဆက်လို့နိုင်ငံတွင်းမတည်ငြိမ်မှုတွေနဲ့ကိုဗစ်ကပ်ဘေးအန္တရာယ်ရင်ဆိုင်နေရချိန်မှာဆာလောင်ငှက်မှုမှုပဲထပ်မကြုံရသေးဖို့မြန်မာနိုင်ငံအတွက်အကူအညီဒေါ်လာ86တန်းလိုအပ်နေတဲ့အကြောင်း WFP ရဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်စားနပ်ရိက္ခာရှာပါမှုတစ်နှစ်တကြာပုံမဆိုးဝါးလာနေတယ်လို့ WFP မြန်မာနိုင်ငံဆိုင်ရာဌာနညွှန်ကြားရေးမှူး Stephen Anderson ကကြေညာချက်မှာတတိပေးထားပါတယ်။လာမယ့်6လအတွင်းမြန်မာပြည်သူ 6.3 တန်းလောက်ဆန္ဒရိက္ခာမလုံလောက်တဲ့အခြေအနေကြုံရနိုင်ပြီးတော့ဒါဟာဖေဖော်ဝါရီလအနာမသိခင်အချိန်ကတည်းက 1.8 တန်းပိုများလာတာဖြစ်တယ်လို့လည်း WFP ကပြောပါတယ်။ခုချိန်မှာသူတို့အတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရန်ပုံငွေအရေးကြီးလိုအပ်နေတယ်လို့လိုအပ်တဲ့နေရာတွေကိုသွားရောက်ကူညီခွင့်ရဖို့အင်မတန်အရေးကြီးတယ်လို့လည်း WFP ထားနေကူးစလဲကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း6လကြာတဲ့အထိဆန့်ကျင်ကန့်ကွက်လှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ပေါ်ပေါက်ခဲ့ပြီးတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့ပြစ်ခတ်အနေနဲ့မှုတွေကြောင့်ပြည်သူ900ကျော်သေဆုံးပြီးတော့ဖမ်းဆီးခံရသူက9000ကျော်ရှိတယ်လို့လည်းနိုင်ငံရေးအကျဉ်းသားများကစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်ဖက်ကတော့ AAPP ရဲ့စည်းရင်းတွေမှန်ကန်မှုမရှိဘဲဖောင်းပွားနေတယ်ဆိုပြီးငြင်းဆန်ထားတာပါ။မြန်မာနိုင်ငံမှာပြည်သူရာနဲ့ချီအသက်ဆုံးရှုံးခဲ့ရချိန်မှာလှနဲ့ချီနှောင့်နှေးနေခဲ့တဲ့အာဆီယံရဲ့ဘုံသဘောတူညီမှု9ရပ်ကိုအကောင့်တွေပေါ်ဖို့ဆက်ပြီးတော့အချိန်ဖြုံးနေလို့မဖြစ်တော့ဘူးလို့မြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီ SACM ကကြေညာချက်ထုတ်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အနေနဲ့တနင်္ဂနွေလုံးအပြည့်အဝသဘောတူညီမှုရဖို့အရင်ဆုံးဆောင်ရွက်ဖို့လို့တလို့မြန်မာစစ်တပ်ကိုစစ်တမ်းလျားရိစီပြန်ခေါ်ဖို့လဲဩဂုတ်လ6ရက်နေ့ကထုတ်ပြန်ချက်မှာအကြံပြုထားပါတယ်။မြန်မာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်ခံရတဲ့ဘရူတိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအာရာဝန်ယိုဆုအနေနဲ့မြန်မာပြည်သူတွေကိုအမှန်တကယ်ကိုစားပြုသူတွေနဲ့လက်တွဲဆောင်ရွက်ဖို့လဲအကြံပေးကောင်စီကကြေညာချက်ထုတ်တိုက်တွန်းလိုက်တာပါမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အကြံဖက်မှုတွေအဆုံးသတ်အောင်အထူးကိုယ်စားလှယ်ကလုပ်ကံရမှာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အရင်ဆုံးချိတ်ဆက်ဆောင်ရွက်ဖို့လိုတယ်လို့လဲကြေညာချက်မှာဖော်ပြထားပါတယ်စစ်ကောင်စီအကြီးကဲပို့ချုပ်မှုချင်းမင်းအောင်လည်းကြောင့်မြန်မာနိုင်ငံမှာ6လတာရင်ဆိုင်နေရတဲ့အချက်အသေးတွေပြေလည်အောင်ထိရောက်စွာလုပ်ကိုင်နိုင်ဖို့လိုတယ်လို့လည်းပြောထားပါတယ်။မြန်မာအရေးဧပြီလကကျင်းပတဲ့အာဆီယံအစည်းအဝေးမှာဘုံသဘောတူညီမှု900ချမှတ်ထားပြီးတဲ့နောက်အထူးကိုယ်စားလှယ်ခန့်အပ်ဖို့3လကြာမြင့်ခဲ့ပြီးအာဆီယံအသင်းကြီးကလည်းစစ်ကောင်စီကလွဲပြီးတော့ဘယ်သူနဲ့မှတိုင်ပင်တာမျိုးမရှိဘူးလို့လည်းထောက်ပြထားတာပါ။အခုခန့်အပ်ထားတဲ့အာဆီယံကိုယ်စားလှယ်အနေနဲ့ကလည်းစစ်တပ်နဲ့သာဆက်ပြီးတော့တိုင်ပင်ဆောင်ရွက်နေမယ်ဆိုရင်တော့မြန်မာပြည်သူတွေကိုလိန်လဲလက်ဖျားရတာပဲဖြစ်လိမ့်မယ်လို့လည်းထောက်ပြထားပါတယ်။ဧပြီလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့မြန်မာအရေးအာဆီယံအထူးအစည်းအဝေးပွဲမှာအကြံဖက်မှုတွေချက်ချင်းရရေး လူသားချင်းစာနာမှုအကူအညီတွေပေးအပ်ရင်းနဲ့အာဆီယံအထူးကိုယ်စားလှယ်တူခန့်အပ်ရေးအပါဝင်ဘုံသဘောတူညီမှု၅ရပ်ကိုအတည်ပြုထားတာပါ။အဲ့ဒီဆုံးမြတ်ချက်ထဲမှာအထူးကိုယ်စားလှယ်အနေနဲ့မြန်မာပဋိပက္ခအတွင်းသက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးမှုလုပ်မယ်လို့ဖော်ပြထားပေမဲ့လည်းဖန်ဆီးခံရတဲ့မြန်မာဒီမိုကရေစီကောင်ဆောင်ထောက်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ရမရဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။မျိုးပီစဆင်ကယ်ပြောင်းလဲလာတဲ့ Delta Coronavirus ကူးစက်မှုတွေအော်စတြေးလျနိုင်ငံမှာပိုတိုးလာနေတာကြောင့်နိုင်ငံရဲ့အကြီးဆုံးမြို့ကြီးတွေဖြစ်တဲ့ Melbourne, Sydney နဲ့ Brisbane မြို့တွေအပါအဝင်နိုင်ငံတော်ဝန်ကလူဦးရေ60ရာခိုင်နှုန်းကျော်အသွားလာကန့်သတ်ခံထားပါတယ်။ Victoria ပြည်နယ်မှာမနေ့ကြာပတင်းနေ့ကစပြီးတော့ Lockdown ပြန်ချထားသလို COVID ကူးစက်မှုတွေစဖြစ်ချိန်ကစလို့6ချိန်မြောက်ချမှတ်တာပါ။တခြားနိုင်ငံတွေနဲ့ရှင်ရင်ပိုးကူးစက်မှုတိတိတသာထိန်းထားနိုင်တဲ့ဩစတြေးလျမှာလူဦးရေ25သန်းရှိပြီးတော့ခုချိန်ထိကိုဗစ်ကူးစက်သူ3,500ကျော်နဲ့သေဆုံးသူကတော့932ယောက်ရှိပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းကိုဗစ် -19 ရောဂါကူးစက်ပြန့်နှံ့မှုတွေရောကြမလာတဲ့အတွက်ဆိုးမြူတော်တစ်ပိုင်းမှာချမှတ်ထားတဲ့ကိုဗစ်စီးမင်းကန့်သတ်ချက်တွေကိုသတင်းနှစ်ပတ်တက်တန်းသွင်းမယ်လို့တောင်ကိုရီးယားအစိုးရကပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းချောတာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထိန်းချုပ်နိုင်ဖို့အတွက်လူဦးရေ73သန်းကျော်ရှိတဲ့မြို့တော်မနီလာမှာဒီကနေ့တောက်ချာနေကစပြီးတော့အသွာလာကန့်တက်လိုက်ပါတယ်။တခါကျွန်းလာလောက်ကစပြီးတော့ကယောဂါတဲ့လူလည်းရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတော့ပိုကူးသူ3,200ဝန်းကျင်နဲ့သေဆုံးသူကလည်း11,000နီးပါးရှိပါတယ်။အမေရိကန်ပြည်ထောင်စုမှရောက်နေတဲ့ဟောင်ကောင်ဒေသခံထောင်နဲ့ကြီးကိုတရုတ်ထိန်းချုပ်မှုအောက်ဖိနှိပ်ခံရတဲ့ဟောင်ကောင်ကိုပြန်ပို့မယ့်အစားအမေရိကမှာဘေကင်းစွာခေလွန်ခွင့်အဖြစ်18လဆက်ပြီးတော့နေတိုင်းခွင့်ပေးမယ်လို့သမ္မတဂျိုးဘိုင်ဒန်ကအော်ဗူလာ9ရက်နေ့မှာကန့်လန့်လိုက်ပါတယ်
။ this step is one that is meant to ensure
ဟောင်ကောင်မှာဆက်ပြီးဆောင်နေရတဲ့ဖိနှိပ်မှုမျိုးအမေရိကနိုင်ငံရောက်ဟောင်ကောင်ဒေသခံတွေဆက်ပြီးတော့ရင်ဆိုင်ရအောင်သူ့အခွင့်အရေးစံတမ်းဖို့အရာအမေရိကန်ကခုလိုလုပ်ကြနေတာပါလို့အင်ဂျီရောပြောခွင့်ရသူဂျန်ဆာဂီကအော်ဗူလာ9ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဟောင်ကောင်ပြည်သူတွေရဲ့အခြေခံရပိုင်권ဖြစ်တဲ့လွတ်လပ်မှုတွေကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ဒီမိုကရေစီရဲ့လုပ်ငန်းစဉ်တွေကိုအမျိုးသားလုံခြုံရေးဥပဒေသုံးပြီးတော့ထိန်းချုပ်နေတဲ့တရုတ်အစိုးရရဲ့လုပ်ရက်ကိုအမေရိကန်ကအပြင်းထန်ကန့်ကွက်ပါတယ်လို့လည်းအင်ဖြူရောပြောခွင့်ရသူဂျန်ဆာကီကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ကလည်းဟောင်ကောင်ဒေသခံတွေအမေရိကန်ပြည်ထောင်စုမှာနေထိုင်အလုပ်လုပ်ကန်ခွင့်ပေးတာဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒနဲ့အညီလှုပ်ဆောင်တာလို့ကြေညာချက်ထုတ်ထားပါတယ်။ဟောင်ကောင်မှာရှိတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့ဟောင်ကောင်တိုက်တပ်ခံတွေကိုအခုလိုဒေသခွင့်ပေးလိုက်တာဟာတရုတ်နိုင်ငံကိုအပုတ်ချဆွဆွဲခိုင်းဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့ဟောင်ကောင်ရဲ့တရားဝါပြောရေးနဲ့တည်ငြိမ်ရေးကိုဖျက်ဆီးမဲ့လုပ်ရဖြစ်တယ်လို့ကြေညာချက်တုံ့ပြန်တဲ့အကြောင်း Reuters သတင်းတရားမှဖော်ပြထားပါတယ်
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ31 kHz 9833ညဖိုင်းဒိုမီတာ32 kHz 9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ American နဲ့တောင်ကိုရီးယားကနိုင်ငံခြားရေးဝန်ကြီးတွေမြောက်ကိုရီးယားနဲ့ပြန်ချိတ်ဆက်နိုင်မဲ့လမ်းကြောင်းတွေကိုဆွေးနွေးခဲ့ကြရမှာဘုံသဘောတူတာရောကွဲလွဲတာတွေပါရှိခဲ့ပါတယ်။မြောက်ကိုရီးယားကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ခြင်းပါဝင်ဒီလမ်းကြောင်းတွေကို American နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီး Chun E-yung တို့ဆွေးနွေးခဲ့ကြတယ်လို့နှစ်ဖက်လုံးကဒီနေ့ထုတ်ပြန်လိုက်ပါတယ်။နှစ်ဖက်နိုင်ငံခြားရေးဝန်ကြီးရုံးတွေထုတ်ပြန်ကြရလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးနည်းလမ်းတွေပါဝင်တခြားပူးပေါင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုအသေးစိတ်ဆွေးနွေးခဲ့ကြပြီးပြန်ဆက်ဆံရေးကြိုးပမ်းသွားဖို့ဘုံသဘောတူခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်ဒီမဟာမိတ်နှစ်နိုင်ငံလုံးကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုဆွတ်လွတ်ဖို့ဘုံသဘောတူထားကြပါတယ်။ဒါပေမဲ့လက်တွေ့စီးပွားရေးရာချိကပ်ဖို့နည်းလမ်းမှာတော့ကွဲလွဲမှုရှိနေပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းအနေနဲ့မြောက်ကိုရီးယားနဲ့စီးပွားရေးဆက်ဆံမှုတွေညှင့်တင်ဖို့စိတ်ဝင်စားနေပေမဲ့အမေရိကန်ဘက်ကတော့နျူကလ িয়ার လျှော့ချမှုကိုမြောက်ကိုရီးယားဘက်ကအရင်ပထမလုပ်ပြဖို့ဆက်တင်ကန်ထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဘက်ကလည်းတောင်မြောက်ကိုရီးယားပြန်ဆက်ဆံဆွေးနွေးရေးကိုထောက်ခံကြောင်းကြေညာလိုက်ချိန်မှာမြောက်ကိုရီးယားဘက်ကမနစ်ကစဖြတ်တောက်ခဲ့တဲ့ကိုရီးယားနှစ်နိုင်ငံကြားအရေးပေါ်တိုက်ရိုက်ဆက်သွယ်ရေးလမ်းကြောင်းတွေကိုပြီးခဲ့တဲ့အပတ်ကပဲပြန်ဖွင့်နိုင်ခဲ့ပြီးနှစ်ဖက်ခေါင်းဆောင်တွေလည်းဆက်ဆံရေးပြန်ကောင်းဖို့လုပ်နေပြီလို့တောင်ကိုရီးယားအရာရှိတွေကဆိုပါတယ်ခင်ဗျ။တရုတ်နဲ့ဩစတြေးလျလည်းဆွေးနွေးပွဲတွေပြန်ဆဖို့တရုတ်ဘက်ကတောင်းဆိုချက်တွေကိုအလျှော့ပေးမှာမဟုတ်ဘူးလို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကဆိုပါတယ်။နိုင်ငံခြားရေးဝန်ကြီး Mary Spain က
အဆင့်မြင့်ဆွေးနွေးပွဲတွေပြန်ဖြစ်နိုင်ဖို့ဩစတြေးလျမူဝါဒတွေကိုပြောင်းပြေးရမယ်လို့တရုတ်ဘက်ကအကြံပြုလာတာတွေရှိပေမဲ့လိုက်မလုပ်ပေးနိုင်ဘူးဩစတြေးလျဘက်မှာတော့ဘာသတ်မှတ်ချက်မှမထားဘူးလို့မင်းညာကပြောလိုက်ပါတယ်။တန်ကြားဝင်ကြီးပင်အနေနဲ့မေကွန်းထဲမှာအခုလိုထည့်ကျော်လိုက်တာပေါ့ကင်ဘာရာမြို့ရှိတရုတ်တန်ရုံကို Riders သတင်းဌာနကတုံ့ပြန်ချက်တောင်းခဲ့ပေမဲ့ဘာမှမတုံ့ပြန်ခဲ့ပါဘူး။တကယ်တော့ဒီနှစ်နိုင်ငံကြားဆက်ဆံရေးတင်းမာလာခဲ့တာကဩစတြေးလျဘက်ကနေတရုတ်ရဲ့အစာပြေ 5G အင်တာနက်ကွန်ရက်ကို2018ခုနှစ်မှာပိတ်ပင်ခဲ့ရတာကစခဲ့ပြီးမနှစ်ကလည်းတရုတ်ကစဖြစ်လာတဲ့ကိုဗစ်မူလဆင်းရဲကိုလွတ်လပ်စွာရှာဖွေစုံစမ်းနိုင်ဖို့တောင်းဆိုထားကြောင်းပို့ဆိုလာခဲ့ရပါတယ်။အဲဒီနောက်တရုတ်ဘက်ကလည်းဩစတြေးလျရဲ့တင်ပို့ကုန်တွေပေါ်အခွန်တွေချမှတ်တုံ့ပြန်ခဲ့ရမှာဝိုင်းမူရောစပားတွေပေါ်နဲ့နောက်ဩစတြေးလျအမဲသားကြောင်မီးသွင်းတဲ့စပစ်သည့်တင်ပို့မှုတွေကိုကန့်သက်တာတွေပါဝင်လာခဲ့ပါတယ်ခင်ဗျာ။မလေးရှားနိုင်ငံရင်းနှီးမြှုပ်နှံမှုရန်ပုံငွေတွေကခိုးယူခဲ့တဲ့ဒေါ်လာပန်း450ကျော်ကိုမလေးရှားကိုပြန်ထပ်ပို့လိုက်ပြီလို့အမေရိကန်ဘက်ကဆိုပါတယ် 1MDB လို့သူကခေါ်တဲ့နံပါတ်1မလေးရှားဖွံ့ဖြိုးရေးဘာဟတ်ရန်ပုံငွေအဖွဲ့ထိပ်ပန်းရာရှိတွေခိုးယူခဲ့တဲ့ဒီငွေတွေကအရင်ပြန်ပို့ပြီးခဲ့တာနဲ့ပေါင်းလိုက်ရင်အခုစုစုပေါင်း 1.2 ဘီလီယံအနည်းဆုံးပြန်ပို့ပြီးပြီလို့အမေရိကန်တရားရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်အခုရန်ပုံငွေတွေကိုအမေရိကန်ပြင်ဆွစ်ဇာလန်စင်ကာပူနဲ့လူဇင်ဘတ်နိုင်ငံတွေရှိနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကတဆင့်ငွေကြေးဖြစ်အောင်ပြောင်းခဲ့တာလို့လည်းအမေရိကန်တရားရေးဌာနကထုတ်ပြန်ဖော်ပြခဲ့ပါတယ်။ဒီ 1MDB ယင်းနှိမ့်နှံမှုရန်ပုံငွေအဖွဲ့ကို2009ခုနှစ်ထဲကထူထောင်ခဲ့ပြီးမလေးရှားပြည်သူတွေချမ်းသာကြွယ်ဝရေးအတွက်ရည်ရွယ်ခဲ့ကကမ္ဘာလုံးဆိုင်ရာမိဘတွေနဲ့နိုင်ငံခြားယင်းနှိမ့်နှံမှုတွေကတဆင့်ရန်ပုံငွေစုဆောင်းလာခဲ့တာဖြစ်တယ်လို့အမေရိကန်တရားရေးဌာနကဆိုပါတယ်။လက်တွေ့မှာတော့ 1MDB အဖွဲ့အစင်းမြင်ရရှိတွေသူတို့နဲ့နှိစက်သူတွေနဲ့ဂျိုလောလို့လူသိများတဲ့စီးပွားရေးသမားလူတိတ်ဂျိုတို့အနေနဲ့ဒေါ်လာ 4.5 ဘီလီယံကျော်ကို2019ခုနှစ်ကနေ2015ခုနှစ်တွင်ခိုးယူခဲ့ကြတယ်လို့အမေရိကန်တရားရေးဌာနကဖော်ပြခဲ့ပါတယ်ခင်ဗျာဂျပန်နိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးလာနေတာကအိုလံပစ်ပွဲနဲ့မဆက်ဆက်ပါဘူးလို့ဂျပန်ဝန်ကြီးချုပ်ယိုရှိဟီရဲဆူဂါကပြောလိုက်ပါတယ်ဝန်ကြီးချုပ်ဆူဂါကအသွာလာကန့်သတ်မှုတွေအင်ကနေပဲလှုပ်လှုပ်ကြတာတွေနဲ့လူလူပူပေါင်းဆောင်ရွက်မှုတွေကြောင့်မြို့လေသွာလာမှုတွေကအိုလံပစ်ပွဲပြိုင်ပွဲမစခင်တုန်းကဆက်ပိုများလာတာမရှိဘူး။ဒါကြောင့်အခုကိုဗစ် -19 ကူးစက်မှုတွေတိုးလာတာကအိုလံပစ်ပြိုင်ပွဲကြောင့်လို့မယူဆထားဘူးလို့ဟီရိုရှိမားမြို့ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ဂျပန်နိုင်ငံမှာမနေ့ချက်တာရေးတနေ့လဲကူးစက်သူ 15,000 အထိစံချိန်ချင်းတိုးလာတယ်လို့ဂျပန် NHK သတင်းဌာနကကြေညာထားပြီးမြို့တော်တိုကျိုမှာလည်းတနေ့လဲကူးစက်သူ9,000ကျော်ရှိခဲ့တယ်လို့တိုကျိုအုပ်ချုပ်ရေးတာဝန်ရှိသူတွေကဆိုပါတယ်။ကိုဗစ်ကြောင့်တစ်နှစ်နောက်ကျပြီးကျင်းပခဲ့တဲ့ဒီ2020တိုကျိုအိုလံပစ်အားကစားပွဲတွေကိုပွဲကြည့်ပရိသတ်တွေလာရောက်ခွင့်မပြုဘဲကျင်းပနေတာဖြစ်ပါတယ်ခင
်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်တွေကဆစ်ရှောင်စခန်းတော်တော်များများမှာတော့ကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေပြန့်နှံ့လာနေပါတယ်။ကြာသပတေးနေ့ကမြကြီးနားမြို့ကပါလာနာဆစ်ရှောင်စခန်းမှာကိုဗစ် -19 ပိုးတွေ့တဲ့လူနာက20လောက်ရှိခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကကိုဗစ် -19 ပိုးစပြီးတော့တွေ့ခဲ့တဲ့ဝိုင်းမော်မြို့နယ်မိုင်းနာစခန်းမှာလည်းလူနာက40လောက်မြင့်တက်လာနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ကချင်ပြည်နယ်ဆစ်ချောင်စခန်းကကိုဗစ်ကူးစက်မှုအခြေအနေသတင်းကိုတော့ကိုငင်းချမ်းပြောပြပေးပါရှင်
။ကချင်ပြည်နယ်အတွင်းကဆစ်ချောင်စခန်းတော်တော်များများမှာကိုဗစ် -19 ရောဂါကူးစက်မှုတွေမြင့်တက်လာနေပြီးတော့လူဦးရေကျက်တဲတဲ့စခန်းတွေမှာကူးစက်လာနေမှုအပေါ်စိုးရိမ်မှုတွေလည်းမြင့်တက်နေတာပါ။ပြီးခဲ့တဲ့ဇာတာပရင်းနေ့ကမြကြီးနားမြို့ပါလနာရက်ကွက်ကဆစ်ချောင်စခန်းမှာလူ40ကျော်ကိုဆစ်ဆေးခဲ့ရမှာ20လောက်တွေ့ရှိခဲ့တယ်လို့စခန်းတွင်းမှာနေထိုင်သူတဦးက VOA ကိုအခုလိုပြောပါတယ
်။ဒါကဘယ်ကနေလဲဒီကနေဆိုတော့ဒီဟုတ်ကဲ့။ KTNG စံမှာမနေ့ကတက်စီဒီကလောက်နေနေစံလိုက်တဲ့ဒီမှာအလောက်ပေါ်တယ်ဆိုတော့အခုကကန်ဒီဦးရဲ့နဲ့တလဲလို့စံတရားသမားကြီးရဲ့လို့ကအဲအဲကကနောက်ထပ်
ဒီကြီးနာမျိုးပါလာနာရက်ကွက်ကဆစ်ဆောင်စခန်းမှာလူဦးရေ800ကျော်နေထိုင်ပြီးအများစုဟာအင်ဂျန်ရံမျိုးနယ်ဘက်ကတိမ်းရှောင်လာသူတွေပါလောလောဆယ်မှာတော့လူနာတွေအတွက်တီးတန့်ထားရှိရမယ့်နေရာအခက်အခဲရှိနေတယ်လို့အာဟာရဖြစ်စေမယ့်အစားအစာနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ပြောပါတယ်ဆစ်ဆောင်စခန်းကိုအဓိကအကူအညီပေးနေတဲ့ KBC ခေါ်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာခလတ်ဆမ်ဆွန်ကတော့ဆေးရှောင်စခန်းတော်တော်များများမှာကိုဗစ် -19 ရောဂါကူးစက်မှုတွေရှိနေပြီးသူတို့အဖွဲ့အနေနဲ့အရေးတကြီးကူညီဖို့ဆောင်ရွက်နေကြောင်းပြောပါရယ
် ID ကမှာပလနာမဟုတ်ဘူးတက္ကုံရောရှိတဲ့ရောဉာဏ်တုံရောဒီကျန်မိုက်ကောင်းလို့တော့ဘုံမောင်းပါဆိုင်ရောဘတ်ခါဒီအဒီမိုင်းနာတဲ့တော်တော်များများဒီ positive တွေ့နေကြရတယ်ဆရာနေရာတိုင်းမှာတော့အဲ့လိုအနေအများတော့ရှိနေကြပြီကိုများကတော့ဒီရွှေစက်တို့ဒီဉ္ဇံတို့ကမှကြတော့များတယ်ဆရာဒါကြောင့်မို့ကျွန်တော်တို့လည်းမနေရပဲစီဝေးပြီးမှအခုလိုအပ်တဲ့ဒီအစားအသောက်တွေကိုတော့ဒီတပတ်စာနှစ်ပတ်စာအဲ့လိုပေးဖို့ပေးထားပါလေ
မိုင်းမော်မျိုးနယ်မိုင်းနာဆစ်ဆောင်စခန်းမှာတော့ပြီးခဲ့တဲ့လ23ရက်နေ့ကကိုဗစ်ပေါ်ဇတစ်လူနာ၄ဦးစတင်တွေ့ရှိခဲ့ပြီးလက်ရှိအခြေအနေကိုစခန်းတာဝန်ခံဥပယံဆိုင်ကပြောပါတယ
်ခုကျတော့30နေမှာ6ယောက်ရှိတော့ဆင်းရုံကဆင်းလာတာ4ယောက်တော့ရှိဒါတူအဲဆင်းရုံမှာပဲစေကူတာခိုင်နေတယ်အခက်ခဲတော့ညာကြည့်ပါပဲနံပါတ်3ကတော့စောင့်နေရေပေါ့အစာရိပ်ပါပိုင်းဆိုင်ကရောပြီးတော့တော့ဒီတက်ကြီးကိုဒီအဖာအဟာရလည်းမျိုးရတူအတဘာဖြစ်လို့လဲဆိုတော့ဒီပိုတိလူနာဒီပိုစတိလူနာရှိလာတဲ့အခါကျတော့အချက်ကြီးပိုင်းနေရတာကျွန်တော်ရဲ့စဉ်းစားချက်တော့ဒီအဟာရချို့ရင်းလို့နေပါလေအဲ့လိုမျိုးသိပြီလို့နော
်မိုင်းနာစခန်းမှာလူဦးရေ3000ကျော်လောက်နေထိုင်တာလည်းဖြစ်ပါတယ်တခြားလူဦးရေ3000ကျော်လောက်နေထိုင်တဲ့ဗမော်မြို့နယ်ရောဘတ်စခန်းမှာကတော့ပြီးခဲ့တဲ့4ရက်နေ့ကကိုဗစ်ရောဂါကူးစက်သူ2ယောက်စတင်တွေ့ရှိခဲ့ပြီးလက်ရှိအခြေအနေကိုတော့စခန်းမှာနေထိုင်သူတို့ကအခုလိုပြောပါရယ
်ခုကကျွန်တော်အဲ့ဒီမရောက်အပြင်ကိုတုံခဲ့ရဘက်ကပဲဒီကမဲ့ကင်ဟာဒီကမဲ့ကင်ဟာဆိုတာကကျွန်တော်ပြက်မီအတင်းထဲမှာရှိရလို့ပြောလို့ရတယ်ပပလည်းမှာတိချောင်းထောင်းမျိုးရှိရနေတာပေါ့အဲ့ဒီရာကလေးကအကုန်လုံးအရောက်ပြီးပြီဆိုကူးဆက်ခံရတယ်ဆိုတော့ပြက်မတင်းထဲမှာကလည်းအိမ်တိုင်းကြည့်ပြီးတော့ကြားနေကြတယ်ဒါမဲ့ဒီမှလည်းမဖြစ်တော့ဘူးတန်းတော့လည်းကိုကူးပြီးလောက်ခံရတယ်ဒီမဲ့ကိုယ်ကတော့တော့ကိုယ်ကလည်းအမေကိုယ်ကတော့လူမန်းရှာမှာပဲကြည့်ကြတာဟုတ
်လက်ရှိကချင်ပြည်နယ်ဆစ်ဆောင်စခန်းတွေမှာကိုဗစ် -19 ရောဂါကူးစက်မှုအခြေအနေနဲ့ပတ်သက်ပြီးကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကိုဗစ် -19 ရောဂါတိုက်ဖျက်ရေးအဖွဲ့ကျန်းမာရေးဌာနတို့ကိုဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိပါဘူးကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကတော့ကိုဗစ်ရောဂါကာလအတွင်းနေထိုင်စားသောက်ရေးအဆင်ပြေစေဖို့ညကြီးနာဝိုင်းမော်မြို့နယ်ကဆစ်ဆောင်စခန်း43ခုအပါအဝင်ပရာဟိတဘာသာရေးကျောင်းတွေမိဘမဲ့ကျောင်းတွေကိုအခြေခံစားတောက်ကုန်တွေနဲ့စေဝါးတွေလှူဒန်းခဲ့ကြောင်းပြီးခဲ့တဲ့လကသတင်းထုတ်ပြန်ထားပါရယ်ဒီအပိုင်းတွေအတွင်းမှာတော့ကချင်လက်နက်ကိုင်အဖွဲ့ KIO ဌာနချုပ်လိုင်ဇာမှာလည်းကိုဗစ် -19 ရောဂါကူးစက်မှုတွေရှိနေကြောင်းနဲ့ KIO ရဲ့ကိုဗစ်ရောဂါတားဆီးနှိမ်နင်းရေးကော်မတီကဗိုလ်မှူးကြီးဟိန်းဝမ်ကအခုလိုပြောပါရယ်လိုင
်ဇာမှာတော့ဒီတခါမှာ positive တွေတချို့ထွက်တယ်ခင်ဗျပေါ်တာဆောင်ကလေးတွေတက်ခွဲအဖြစ်မှာတွေ့ရတယ်အစစ်ပေါင်းစင်အရောက်30ကျော်လာရှိပြီခင်ဗျကိုတော့ဒီလလကို20ခွန်အနေဒီနေ့ချစ်โอเค
ဒီလ3ရက်နေ့မှာတော့ COVID-19 ကူးစက်လူနာအမျိုးသမီးတဦးသေဆုံးခဲ့ပါတယ် KIO ရဲ့ပညာရေးအခြေခံဒေတာဖြစ်တဲ့ Mind Giant Bank မှာတော့ coronavirus ပိုးတွေ့ရှိသူ1000ကျော်ရှိခဲ့ပြီးအဲ့ဒီတဲက400ကျော်ကတော့ negative အဖြစ်ရရှိထားကြောင်းနဲ့ဒီကနေ့မှာတော့လူ1500ကျော်ရဲ့နမူနာတွေကိုတရုတ်နိုင်ငံဘက်ပို့ပြီးဓာတ်ခွဲဆေးစစ်နေကြောင်းပြောပါရယ်လောလောဆယ်မှာတော့မိုင်းကြရံမှာကိုရိုနာဗိုင်းရပ်စ်ကူးစက်လူနာတွေကိုကုသဖို့ ICU လို့အရေးပေါ်ကုသခန်းတည်ဆောက်ဖို့ဆေးလိုအပ်ချက်တွေလူနာတွေကိုစောင့်ရှောက်ရမှာသုံးဖို့ PPE ဝတ်စုံတွေနဲ့ဆေးဝါးတွေလည်းလိုအပ်နေသလိုလော့ဒ်ဒေါင်းချပြီးအသွားအလာကန့်သက်ထားတာတလကျော်လာတာကြောင့်ဒေသခံပြည်သူတွေအတွက်စားနပ်ရိက္ခာလိုအပ်ချက်တွေရှိလာနေပါတယ်ခင်ဗျာ
ဒါကတော့ကချင်ဒုက္ခသည်စခန်းတွေမှာကိုဗစ် -19 ကူးစက်မှုတွေပြန့်နှံ့လာနေတဲ့သတင်းကိုငင်းရန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကြားပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်စခန်းတွေထဲမှာလည်းကိုဗစ် -19 ကူးစက်ခံရတဲ့အကြောင်းတင်ပြပေးကြပါတယ်ကြားပြည်နယ်လိုက်ကော်မြို့ရဲ့အရှိတ်ဘက်စစ်ဘေးရှောင်စခန်းတစ်ခုမှာတော့ကလေးငယ်အများစုပါဝင်တဲ့စစ်ဘေးရှောင်၈ဦးကိုဗစ် -19 ရောဂါပိုးကူးစက်ခံထားရကြောင်းစစ်ဆေးတွေ့ရှိထားပါတယ်တတလုံးမှာတော့ပိုးတွေ့လူနာတွေကိုသိသန့်ထားရှိပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်လိုက်ကော်မြို့ရှိဘက်စစ်စခန်းစစ်ဘေးရှောင်စခန်းနေစစ်ဘေးရှောင်ရွာသား၈ဦးမှာစစ်ဆေးချက်ရကိုဗစ် -19 ရောဂါပိုးကူးစက်ခံရတယ်လို့စစ်ရှောင်ကော်မတီဝန်သူကပြောပါတယ
်ဒီစစ်ဘေးရှောင်ကမှန်တော့အပြာဘူးတွန်းချောတော့ပေါ့နော်ဒီလိုချောဖြစ်ပြီးတော့အဲ့တော့ကိုတူတော်ကကြည့်ကြည့်လိုက်တော့ positive ဖြစ်သွားတယ်လေကစုပေါင်း6ဦးနဲ့ဆက်ချက်တဲ့အဲ့ဦး
ီလူနာတွေဟာစိတ်ဆောင်စကန်းတွင်ဝန်ရှုအနှပြောင်းနေရာကနေဩဂုတ်လ၄ရက်နေ့မှာစီကံထွားပြပြီးဆက်နက်စစ်ဆေးချက်အရကိုဗစ်ပေါ့စတစ်တွေ့ရှိခဲ့တယ်လို့ဆိုပါတယ်လက်ရှိပိုးတွေ့လူနာရှိဦးကိုသိတတ်ထားတယ်လို့သူကပြောပါတယ
်ကိုဗစ်ပေါ့စတစ်တွေ့ဆိုစတဲ့တရားကိုတိတ်တော့ခါတယ်ဖြစ်သေးပေါ့နော်အများနဲ့မသိအောင်ဆိုပြီးတော့လေဆွေရေးပညာတွေအားလုံးတည်
ယောဆေယောကလူကြီး900စုပေါင်းနေနေရတဲ့စင်စကန်းစိတ်ချောင်စကန်းတစ်ခုလုံးကိုလော့ဒ်ဒေါင်း14ရက်ချထားပြီးတော့အဝင်ထွက်ပိတ်ထားတယ်လို့စိတ်ချောင်ကော်မတီဝင်တူးကပြောပါလေဒီစိတ်ချောင်ရွာသားတွေဟာပြီးခဲ့တဲ့မေလကစလို့ဒေသခံ PDF တွေနဲ့စစ်တပ်တို့ကြားပြစ်ခတ်တိုက်ခိုက်မှုပဋိပက္ခအတွင်းနေရကန်နေစိတ်ချောင်နေကြရပါတယ်စိတ်ချောင်စကန်းမှာလည်းနာစေးချောင်းဆိုးသူအများပြားနေပြီးကိုဗစ်ကူးစက်မှုပြန့်ပွားလာမှာကိုစိုးရိမ်နေရသလိုအောက်ဆီဂျင်အိုးနဲ့အကာအကွယ်ဝတ်စုံ PPE လိုအပ်နေပါတယ
်ကိုဗစ်နဲ့ပတ်သက်တာဆိုတော့လိုရလက်တန့်စီရတော့ဒီတော့ကဒီချစ်ချော်ကော်မတီကမာယူပြီးတော့သူ့အတူဖြော်ပေါ့နော်အလူချိန်ချပြီးတော့လောက်ကြတယ်အောက်ဆီဂျင်တော့တားဖြစ်နေချိန်မှာတော့အခက်အခဲရှိပါတယ် PPE ကလည်းကျွန်တော်တို့ကခက်ခဲပါတယ်အဲ့ဒီ PPE ဆိုတော့
ကိုဗစ်သတ်တရားလိုင်းတွင်ကြရပြည်နယ်လွိုင်ကွန်မြို့မှာကိုဗစ်ပိုးတွေ့ရှိသူ950ကျော်ရှိနေပြီးသေဆုံးသူ30ကျော်နေပြီလို့ရွှေလိုက်ကော်ပရဟိတသင်းတာဝန်ရှိသူတို့ကပြောပါတယ်
ဖြစ်နေကြရပြည်နယ်မှာကိုအားလုံး950ကျော်ပါပြီလေမနေ့ကဒီပေါ်ဆက်တက်ကသေဆုံးမှုက31ယောက်သေသွားပြီဒီနေ့မနေ့ကပေါ်တရတော့အများကြီးပေါ့ဗျာ
စစ်ကောင်စီဘက်ကနေကြေးရွာရပ်ကွက်တွေမှာကိုဗစ်တားဆီးကာကွယ်ရေးဂိတ်တွေကိုဖျက်သိမ်းခိုင်းတာတွေကြောင့်စိတ်ဆောင်စကန်းတိပိုးကူးဆက်ပြန့်ပွားလာမှာကိုစိတ်ဆောင်သူတွေကနေစိုးရိမ်နေကြရပါတယ်မြန်မာစစ်တပ်ကနေအာဏာသိမ်းခဲ့ပြီးနောက်ပိုင်းမေလကစလို့မိုးပြဲလွိုက်ကော်တီမော့ဆူဖရူဆူအစားရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေကြားရလက်နဲ့ဆွဲကန်ပြီးတော့စစ်ကောင်စီတပ်တွေကိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာခဲ့ပါတယ်ဒီလိုတိုက်ခိုက်မှုဖြစ်စဉ်တွင်ရွာသား9000ကျော်နေရာဆုံးသွားပြီးစစ်ဘေးသိမ်းဆောင်နေရပါတယ်ခင်ဗျာ
ကြရားပြည်နယ်ဆစ်ဆောင်စခန်းမှာကိုဗစ် -19 ကူးစက်ခံရတဲ့အခြေအနေနိုင်ငံရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲမလေးရှားနိုင်ငံမှာမြန်မာလူသားတွေကိုဗစ်ကူးခံရလို့သေဆုံးမှုဖြစ်နေတဲ့အကြောင်းတင်ပြချင်ပါတယ်။ကူးစက်မှုတွေကနေ့စဉ်တောင်းနဲ့ချီပြီးတော့မြင့်တက်နေတဲ့မလေးရှားနိုင်ငံမှာတော့ကိုဗစ် -19 ကရောဂါကူးစက်ခံရလို့သေဆုံးရတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဟာနှစ်လအတွင်းမှာပဲအနည်းဆုံးအယောက်40ထပ်မနည်းအသက်ဆုံးခဲ့ရတယ်လို့မလေးရှားမှာရှိတဲ့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ဒီသတင်းအပြည့်အစုံ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းချီတိုးနေရမှာမြန်မာတွေအများဆုံးနေထိုင်နေတဲ့ဆလန်ကော့ပြည်နယ်မှာလည်းကူးစက်မှုအများဆုံးဖြစ်နေတာမို့ကာကွယ်ဆေးထိုးတဲ့စင်တာတွေလည်းအများအပြားဖွင့်လှစ်ထားပါတယ်နှစ်လအတွင်းမှာတော့ကိုဗစ်ကူးစက်မှုကြောင့်တည်ဆုံးတဲ့မြန်မာနိုင်ငံသား40ထက်မနည်းရှိတယ်ဆိုပြီးမလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါတယ်
။ဘာတည်ကြပါ့မလဲ။ကျွန်တော်ထင်တော့30လောက်ရှိမယ်တည်တာ။အဲ့ဖြစ်တဲ့အချိန်ပေါ်မှာဖြစ်တဲ့အချိန်ကယနေ့ထိမနေ့ကထိတည်နေတော့ကြတာ။နှစ်လပေါင်းခြင်းနဲ့မှာပေါ့။ဆလန်ကောမှာအဖြစ်များတယ်။အခုဆလန်ကောပြည်နယ်မှာ
မလေးရှားနိုင်ငံကလူမှုကူညီရေးအသင်းအဖွဲ့ကြီးနိုင်ငံကူညီမှုအဖွဲ့ကြီးအနေနဲ့လက်ရှိမှာကိုဗစ်ကူးစက်ပြီးသေဆုံးသွားတဲ့မြန်မာနိုင်ငံသားတွေကိုကိုယ်တိုင်တကြိုလာတွေမလုပ်ပေးတော့ဘဲမလေးရှားအစိုးရရဲ့ကျန်းမာရေးအဖွဲ့ရဲ့အစီအစဉ်လေးနဲ့ပဲလှုပ်ဆောင်ရတော့တယ်ဆိုပြီးဦးဆန်းဝင်းကပြောပြပါတယ်
။ကိုဗစ်ဆိုသူတို့ကတရားဝင်သူတို့တရားဝင်သူတို့အစိုးရပဲတရားဝင်ကိုင်းတယ်။
တ
ော့တာပဲပေါ်ပြတ်မှုဖြစ်အောင်။အဲ့တခြားလူတွေကဘာပိုင်းကြတော့ဒီနိုင်ငံသားတွေပဲတင်းကြုံကုန်ပြည်တယ်။ဟု
တ်က
ဲ့။ဆိုတော့ဥစားပေါ့သူတနင်းမတက်တာလို့ရှိရင်ပြန်ပြီးယောဂတွေကူးစက်ကြတော့တယ
်။ဟုတ်ကဲ့
။ကျွန်တော်တို့သိကြပါမယ်ဒီနိုင်ငံလားလေရတော့ဒီမလေးရှားအစိုးရရဲ့ဘာကုမလဲကျွန်တော်တို့ဒီကျန်းမာရေးဌာနကဟိုဥစားပေါ့အရေးပေါ်အဖွဲ့နေပဲသိကြပုံပြီးတော့လဲစာကြမှာတဲ့တင်းငင်းကမှသိကြပုံပြီးတော့လဲအဲ့ဒါမျို
းမလေးရှားနိုင်ငံမှာကိုဗစ်အတည်ပြုလူနာတသန်း2400ကျော်ရှိပါတယ်အခုလ6ရက်နေ့တနေ့တဲ့ကူးစက်သူ2800ကျော်ရှိပြီးတည်ဆုံးသူစုစုပေါင်း10000ကျော်ရှိသွားပြီဖြစ်ကြောင်းမလေးရှားအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်
ဒါကတော့မလေးရှားရောက်မြန်မာလူသားတချို့ကိုဗစ်ကူးခံရတဲ့အခြေအနေမှတ်ရေးမှာပြောပြခဲ့တာပါတရုတ်မြန်မာနယ်စပ်ကမြန်မာတွေကိုတရုတ်အာဏာပိုင်တွေကတရားဝင်နေထိုင်ခွင့်ပြုတဲ့သတင်းကိုလည်းတင်ပြပေးကြပါတယ်ရွှေလီမြို့မှာရှိတဲ့မြန်မာတွေကိုပေါက်ဖော်ကတ်တပ်တန်းတိုးပစ်ပြီးတော့ဆက်လက်နေထိုင်ခွင့်ပြုသွားမယ်လို့တရုတ်အာဏာပိုင်တွေကဒီနေ့ကြေညာလိုက်ပါတယ်နေထိုင်ခွင့်တပ်တန်းကလည်းမရှိအလုံးမရှိဝင်ဝေမရှိတော့တဲ့သူတွေနေရပြန်ဖို့မယ်လို့တရုတ်ယူနန်ပြည်နယ်တန်ဟုန်ပြည်နယ်ကွဲအာဏာပိုင်တွေကပြီးခဲ့တဲ့သတင်းတစ်ပတ်လုံးကကြေညာခဲ့ပြီးတဲ့နောက်မှာအခုလိုထပ်မံထုတ်ပြန်လိုက်တာဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော့ကိုအောင်မြတ်သူကပြောပြမှာပါ
။တရုတ်နယ်စပ်မြို့တွေမှာအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့တဲ့အစီအစဉ်စတင်ပြီးမကြာခင်မှာပဲရွှေလီမြို့ကမြန်မာတွေကိုပေါက်ပေါက်ကတ်တပ်တန်းထတ်တိုးပေးမယ်လို့တရုတ်ဘက်ကကြေညာလိုက်တာပါ။
ဒီလိုကျညာလိုက်တဲ့အတွက်တက်တန်းကုံပေါက်ပေါက်ကကိုကိုင်ဆောင်ထားတဲ့မြန်မာတွေကလာမယ့်ရပိုင်အတွင်သတ်မှတ်ထားတဲ့နေရာတွေမှာတွားရောက်ရှောက်ထားမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရွှေလီမြို့အခြေဆိုင်တအန်းလူငယ်ပရာဟိတဥက္ကဋ္ဌမိုင်ဦးလိုင်ကြီးကခုလိုပြောပါတယ်။ပေါက်ပေါက်ကတက်တန်းကုံထားတဲ့ဒီအတွက်ကတော့ဒီစံငါးရဲ့အတွင်းအတို့ပြန်လဲထုတ်လုပ်ပေးမယ်လို့တော့လိုင
ဒီကနေလောက်ပါနေကအထေးတွေကထောက်ခံပေးနေရတယ်လို့အလုပ်ပေါ်မှာမူတည်တာပေါ့တရုတ်လုပ်ငန်းရှင်တွေကလည်းဒီကိစ္စပေါ်သဘောမချကြအောင်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကွန်ရက်ကကုထေးကလည်းဖြူရီကိုပြောပါတယ်အထူးသဖြင့်တရုတ်ရွှေလီနဲ့ဂျေကောင်ဘက်မှာရှိတဲ့ကြောက်စင်းစည်းဝတ်ကမြန်မာနိုင်ငံသားတွေပြန်လာရမယ်ဆိုရင်နိုင်ငံလုံးကကြံ့ဝေတန်းတဲ့ချီပြီးတော့ဆုံးရှုံးနိုင်အောင်ပြောပါတ
ဒီကနေ့ကျွန်တော်တို့တောင်းဆိုတာတွေရှိတာပေါ့သူတို့တရုတ်ဆိုရအောင်လေအခုဒီရွှေလီကျေးကောင်းမှာကဒီကျွန်တော်တို့မြန်မာအလုပ်သမားတွေဒါအများကြီးပဲသူတို့အကျိုးပြုနေရရှိရယ်လေတချို့ဆိုရင်ဆယ်နှစ်၅နှစ်လောက်အလုပ်သမားတွေရှိရယ်ဆိုင်နေမှာဒါတမိသူတို့မောင်နှမတွေဖြစ်နေတဲ့ဟိုဟာတွေအများကြီးပဲရှိတာပေါ့အဲကြတော့လေတရုတ်တွေလည်းမတင်တတ်ဘူးသူတို့ချင်းမျိုးမတင်တတ်ဘူးဖြစ်နေ
ကျွန်တော်မိတ်ဆွေတယောက်ဆိုရင်ဒိတ်တန်နေရလောက်ရှိတယ်ကြောက်သိနေဝင်ပြီးတော့ရွှေဒီမှာရောင်းနေတိုင်းမဲ့ဟိုမြန်မာနိုင်ငံသားတွေစုံစုံလို့တရုတ်တွေလည်းသူတို့ဒီအခန်းကားဖို့အတွက်အဆောက်အဦတွေအခိုင်အမာစောင့်ထားတာညားရှိတယ်အဲ့တော့ကျွန်တော်တို့လည်းဒါကြီးကိုတော့လက်လွတ်စပယ်ပြန်ခိုင်းတာတွေပါပြီးတော့သဘောမကျဘူးပေါ့ယာယီနေထိုင်ခွင့်ကတ်နဲ့အလုပ်လုပ်နေသူတွေကပေါက်ပေါက်ကတ်ရှောက ရှိပါတယ်သူတို့လူနေတဲ့စီးနဲ့ငွေကြေးအကူအညီတွေကိုအလူရှင်တွေကဝိုင်းဝန်းကူညီနေရကြောင်းတန်းလုံးငယ်ပရာဟိတာကမိုင်ဦးလိုက်အေကဖီအိုကိုဆက်ပြောပါတယ်ခြေကောင်ဘက်ကမြန်မာတွေကတော့ပြည်တွင်းကိုနေတိုင်းပြန်လာနေပြီတပတ်တွင်ပြောင်းဝင်လာသူ2900ဝန်းကျင်လောက်ရှိပါတယ်ကျင်းစန်းကျော့ဘက်မှာဒီမနက်အစောပိုင်းကပြစ်ခတ်မှုအနေငယ်ရှိနေတာကြောင့်ဝန်တိန်ဘက်ကမြန်မာတွေကိုပြန်ပို့မဲ့အစီအ
Mare. Yakindine down my, down go mubone, jail at the Dari Maro, ye ji is a movie pinivare, ye name my jayarine, nebo yakwatachumi, jemio navy pitalu, nyaba di delare, chima, ye got tabio jila in a chini shirajao, de dakani so in Javare, Yangunga lare tree, go yan I'm jobyabi bashim.
ยังไม่แน่ใจว่าตั้งกุมยูบอลเนี่ยที่ไหนได้หรือไม่ยี่จี้ยี่เซียนอะไรเนี่ยยังใส่ในใจว่าเลยตั้งกุมยูบอลมาในนี้กงลุงมันมีตีระจังเอ็มยี่ในมันในลู่ยานในที่วิเมย์ยับดียี่สัตว์ลานในเนี่ยในท่าสีระจังส่วนนี้อะไรลูกลูกคุณยี่พ่อก็อุ้ยยาเจ้าก็เจ้าบาร์เลย
ก็ส่วนนี้ละนะท่านสังกัลลูจะมีลมยุบเนี่ยนี่ท่าเจ้าหน้าในนี่ท่าสีดูส่วนนี้จ้ะเอ้ยเจ้าเอ้ยนี่ท่าที่เราไม่เอาไปแม้เจ้าหัวตัวเลยแล้วไม่เนี่ยมีเจ้าเจ้าตัวยี่ลายเส้นนี้เอ้ยเจ้าส่วนนี้ละก็ยี่ท่าเจ้าละมาส่วนนี้เลยเจ้าหน้าในเรื่องเลยเอ้ยเส้นนี้ชี้นี่ท่านเป็นตัวงูมีในเรื่องอ่ะสามเป็นจีว่ามาเลยที่สั่งเล็ดเนี่ยวิโรมีในไม่มาชี้นี่เลยในเดชูนี่จะยังไม่ได้กูช่วยนี่อะไรลูก
ตาเป็นจีว่าดีด้วยกันอุ้ยตองอ่ะเปล่าเลยแต่พอที่ช่วงนี้นี่เจ้าอี้อยู่ช่วงนั้นเลยอ่ะที่อันนี้ที่จ้าโดนเลยอันนี้เป็นอันนี้นี่เจ้าเนี่ยเรามาไม่อยากดูอ่ะอันนี้เดี๋ยวช่วงนี้อะไรสิฮะนี่อันนี้อี้อันนี้อะไรก็ต้องจ่ายว่ะดีเจ้าดีด้วยกันดีตองเป็นคนไม่รู้นี่เลยดูอ่ะตัวต้องจ่ายเรียมีตองจ่ายเรียจะรู้ก็จ่ายละตัวอาจารย์ที่มีสิ่งนี้ในวัยเรามาโกดีบ่ผมบอกว่าอยากรู้เช่นนั้นแต่ถ้าเรื่องเสรี ဝေးတောင်းကပြောပါတယ်ရပ်ကြတော့ဒီမှာဒီပါတွန်းလာတာနဲ့တောင်ကြချောင်းရေမိုးတွေပါလောက်တည်ဆိုလို့ရှင်တော့ရပ်တော်တော်လေးဆိုးရင်ကြရတယ်ရတယ်လားရပ်မှလည်းတော်တော်လေးကိုဆိုးရင်ကြရတယ်ဒီကခံနေအဲ့ဒီချောင်းချောင်းမိုးဆိုတဲ့တောင်ကြရေမိုးကလေးတော်တော်လေးပြင်းမှုအနေနဲ့ရှိတယ်မိုးကလေးကိုယ်တည်းနည်းနည်းချင်းနေဖို့နေရတာရှိတယ်အဲ့ရှိပါတယ်အဲ့ဒီပဝင်းရွာတွေရှိတယ်ဘယ်လည်းမပြောသေး
ye shamu le majakana, jungle, she at Munet the Kupi Bari. Bigger at Jalila, go Mino Gale, Dango Mu, Nima, she at Tanem Muoma, Yiji ye shamu down name, the cigarette, cigarette. The Bawalia, ye chala, and I was she at Yibo Kaze, Lungani, Lolozera, Mulu at the Bulu, Didaganiga, Piovari. Lazi Chimaro, your kind binema, Mute, Tanzo, your donate the loo, Muli was on as Labida and Jamutana ye. Topian Jayaro, Kabli Penabinet, Bingla Penla Ruma, Motoli Akomio, Noniati, Yakambinema, Moji Nambi, Yoyan Yanopi, Yodonai Nelu, Topian Tavarekmia.
Chakimbaga Yiji, Chini, Koyan, I Pia Pigera, Piparishin, Taujanya, Trim Pibu Jadigara de la Bare, Akusa Biro, a passing Ganari, Gutinsa Pijamare, 2000 American Queen, they ban a Nibina cana, Matangimaro, a Mudami canago, Yinzon Tinsa Pijamare. Lumu Puezi Kuma, Bribakari, Sibweri Bawi, Beto Kari, Jonare Kama, Dilo Beto Kari, Yamu Aniego, Amu the Mine Galing Eriga, Bubido Kansa Jayali Shibari. Amu the Mideha, Najemu Beto Kadan, Kanaye are Jopia Yinsai Naiswanarima, Amu Dari Tabu Barelu, Sibeka Beto Kaderigo, Guni Bene Korean Tadana, you count or to Tain Tilashin, Kanga, Sister Elizabeth Joseph Gapiovare. Lashi Sibi Yoga be Joniare Chemale, a mute media had the Rukura at Jadari Jagabe, Lumu Puezi, a Jodra, Dana Nebagani, Guni Sanya Bini Jarelu, Sister Elizabeth Gasuare. Sister Elizabeth Gusa de Minia Biro did dream by a mute Mikanama, making putrid in Satara Nasimashim.
အာနာသိန်းကြီး၆လအတွင်းမြန်မာနိုင်ငံမှာနိုင်ငံရေးနဲ့ပြည်သူ့ကျန်းမာရေးအခြေအတဲတွေပုံမှုဆိုးဝါးလာပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဘဝတွေအပေါ်ဆူဆူဝါးဝါးတက်ရောက်နေတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကမကြခင်ကပဲကြေညာချက်ထုတ်ပြန်သတိပေးထားပါတယ်။အာနာသိန်းမှုနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ပြစ်ကတ်နှိမ်နင်းမှုတွေဖမ်းဆီးအရေးယူမှုတွေအဖြစ်
ဒီကနေ့ကျွန်တော်တို့ရဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုတနိုင်တမိုင်ကူညီဆောက်ရှောက်ပေးနေသူတွေထဲမှာတော့ခရီးရန်သာသနာပြုကောင်းသောတိုးထိန်တိလာရှင်တွေလည်းပါပါတယ်။သူတို့ဘယ်လိုကူညီပေးနေသလဲ၊ဘယ်လိုအခက်အခဲတွေအများကြီးကြုံတွေ့ရသလဲဆိုတာတွေကို ဒီကနေ့သတင်းပတ်ကပဲဒီကောင်းသောတိုးထိန်တိလာရှင်တဦးဖြစ်တဲ့စစ်စတာအဲလီဇဘက်ဂျိုးဆက်ပြောပြတာကိုတင်ပြပေးခဲ့ပါတယ်။ဒီတစ်ပတ်မှာတော့ကောင်းသောတိုးထိန်တိလာရှင်တွေအနေနဲ့အခက်အခဲတွေကြားကနေဘာကြောင့်အခုလိုကူညီဆောင်ရှောက်မှုတွေကိုလုပ်ပေးနေကြတာလဲ။ဒီကနေ့စစ်ဘေးကပ်ပေးဆိုင်ရာကူညီဆောင်ရှောက်မှုတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုကဘလောက်ထိအရေးပါသလဲဆိုတာတွေကိုစစ်စတာအ
ပြောမြတ်တာတရားလုပ်ငန်းတွေအတွက်ကိုဘဝကိုပေးထားတဲ့သူဖြစ်နေတာပေါ့နော်ဒီလရှင်တွေဆိုတော့ကိုဘဝကိုလူတွေအတွက်စူလိုက်တာပေါ့နော်လူကုန်တိတ်ခါနဲ့အခုရေချိုးဖောက်ခံရတဲ့ပြည်သူတွေကိုစွမ်းရှိတဲ့မြန်နဲ့ကြိုးစားပြီးလုပ်ပေးတာပေါ့လေတကယ်တော့ပြည်သူတွေကြုံရတဲ့ဒီအနေထိုင်ရောဆိုတော့မခံထိုက်တဲ့အရာတွေပါပဲအဲကြောင့်မလို့လဲဟိုကိုချင်းစားတရားမြတ်တာတရားနဲ့ပေါ့နော်ကျမတို့ကလ
ကျွန်တော်တို့ကတော့ဒီလိုမျိုးအကျက်တဲတွေချုံရတာမှန်တယ်ဒီထဲမှာမှအမျိုးသမီးတွေကတော့ဒါသူတို့တိတဲ့ကြုံတွေ့ရတဲ့အခက်အခဲတွေအနှိမ့်ထားရုံမျိုးကိုချက်ပို့ဆိုးတဲ့အခြေအနေမှာရှိနေတဲ့အတွက်ကြောင့်မလို့ကိုလည်းလမ်းမီတလောက်လေးပေါ့ကိုကြီးစောင့်ရှောက်ပြနေတာပဲဖြစ်ပါတယ်လက်ရှိမှာဒီပြည်သူတွေအနေနဲ့အကျက်တဲတွေချုံရတာမှန်တယ်ဒီထဲမှာမှအမျိုးသမီးတွေကတော့ဒါသူတို့တိတဲ့ကြုံတ ဒီကတော့တိတဲ့ကြုံရတဲ့အခက်အခဲတွေကပို့ပြီးတော့အမျိုးသမီးတွေရာဒီအကျက်တဲအခက်အခဲတွေပို့ပြီးတော့ကြုံရတယ်လို့ပြောလို့ရမယ်လို့ထင်ပါတယ်။
ဟုတ်ကဲ့ပြောလို့ရပါတယ်။
ဒီလိုမျိုးဒုက္ခအခက်အခဲတွေအချိန်မှာအမျိုးသမီးတွေရဲ့ဒုက္ခပေါ့နော်ဒါပြလို့ဆိုတော့လူတွေအခက်အခဲကြုံနေရတဲ့စစ်တေပြီးရင်းစစ်တေဒီကိုက်ယောဂါတွေကြုံနေတဲ့အခါမှာလူတွေတယောက်နဲ့တယောက်ကြုံရတဲ့ဒုက္ခကမတူတချို့စီဒီအမ်လောက်ရင်းနဲ့အလုပ်ပြုတ်သွားတဲ့ဆရာမလေးတွေပေါ့နော်အဲ့တော့များထက်ကတယောက်ကိုပြောမှာဆိုလို့ရှိရင်သူကသားဖွာဖို့မိဖွာဖို့အရာအခက်အခဲကြုံလာတယ်သူမှလုံးဝ ပေါ်တော့ဒါအမျိုးသမီးတွေတိတိကျကျတောင်းရတဲ့ဒုက္ခလေးပါလဲဆိုတော့အမျိုးသားလည်းအလုပ်ပြုတ်သွားတယ်သူကလည်းအလုပ်ပြုတ်သွားတယ်ဒီမိဖွားဖို့ကိစ္စမှာအရာအခက်အခဲဖြစ်နေဖြစ်လာတဲ့ခါကျတော့ဒီလိုမျိုးအချိန်မှာအမျိုးသမီးတွေရဲ့ဒီဓမ္မတာအရာလုံးရမဲ့ကြောင်ကိုတရားတွေကိုလည်းပဲပြောရမယ်ဆိုလို့ရှိရင်စိတ်ပျော့ပျော့ရှင်ရှင်နဲ့မလုံနိုင်ဘူးနောက်တစ်ခုကငွေကြေးအခက်အခဲကြောင့်မို့လ ချက်ခဲတဲ့တာတစ်ခုပေါ့နော်ဆိုတော့ဒီလိုမျိုးကိုလည်းကူညီပေးနိုင်တဲ့အတွက်ကြောင့်မလို့ကိုကလည်းဘလူရှင်မျိုးလည်းကျေးဇူးတင်တယ်ပို့ကိုယ်တိုင်လည်းပဲအမျိုးသမီးရနေအမျိုးသမီးကိုပြန်ပြီးတော့မှအထောက်ဟိုပေါ့အမိတဲလှုပ်ပေးနိုင်တာကိုလည်းဂုဏ်ယူတယ်ပေါ့နော်နောက်တချို့မျိုးသမီးတွေကကျတော့ဒီလိုမျိုးအချိန်မှာဒီလိုပုံဆောင်နေရတဲ့အတွက်ကြောင့်မလို့သူများရဲ့အိမ်မှာသွားပြီးတော့အခန်းကိုနှားနေရတယ်သူများနှားထားတဲ့အခန်းကိုပဲနှားပြီးတော့နေရတဲ့အချိန်မှာသူတို့ကိုယ်တိုင်ကစားစရာလည်းမရှိဘူးအခန်းကအထက်ဖြစ်ပြီးရှိလာတဲ့အခါမှာဘယ်လိုပြောမလဲအိမ်မှာသွားပြီးတော့တဲခိုတဲ့အိမ်ရဲ့ညူစုဓာရီနော်စိတ်ပိုင်းဆိုင်ရာအရင်စိတ်ညစ်စရာတွေကြုံရတယ်ဒီခြားထဲမှာကျမတို့မမြင်နိုင်မတွေ့နိုင်တဲ့ဘာမတရားမှုတွေဒါ assault တွေပေါ့နော်ဒါ abuse တွေရှိနေလေဆိုတာတော့ကျမတို့မပြောတတ်တတ်ဘူးပေါ့နောက်တစ်ချက်ကတော့ဒီအမျိုးသမီးကလေးတွေပေါ့ကျမအကောင့်ပဏီလုတ်ပြီးကျမလက်တွဲခေါ်ပြီးတဲ့လင်းငယ်လေးတစုထဲအမျိုးသမီးတွေဆိုလို့ရှိရင်သူကချုပ်ရှားမှုတွေမှာပါဝင်နေပါဝင်ပြီးတော့ခါကျတော့ဖမ်းခံရတယ်ဖမ်းခံရပြီးထောင်ထဲမှာကအဖွဲလိုက်မတင်းကျင့်တယ် can grade လို့ခေါ်တာပေါ့နော်အဖွဲလိုက်မတင်းကျင့်တာလေးခံရတယ်အဲ့လိုမျိုးကျတာတွေကြုံတွေ့ရတဲ့အခါကျတော့ဒီပေါ့နော်အမျိုးသမီးတွေရဲ့ဒုက္ခကအမျိုးသမီးတွေကိုချိခိုက်တဲ့ဒီဟာတွေကတကယ်တော့လူမျိုးနွယ်ကြီးချိခိုက်တဲ့အရာတွေဖြစ်တယ်အဲ့တော့ဒီအချိန်မှာလည်းအမျိုးသမီးတွေရဲ့အစံပေါ့အတန်မထွက်နိုင်သေးတဲ့အမျိုးသမီးတွေနေရာတော်များများမှာရှိနေသေးတယ်ပေါ့အဲ့ဒါကိုလည်းပဲမီဒီယာတွေဒီအတန်တွေကိုထုတ်ပေးနိုင်တဲ့နေရာတွေအနေနဲ့ဒါလေးတွေလည်းမမေ့ထားသင့်ဘူးလို့ကျွန်မထင်တယ
်ဟုတ်တယ်လောလောဆယ်ဆိုရင်ဒီမီဒီယာမှာတော့တော်တော်ပြန့်သွားတယ်စစ်စတာလက်သတိထားပြီးမှထင်ပါတယ်ဒီခွင့်ရသီလရှင်တစ်ပါးကနေပြီးတော့လေရှေ့ရနေပြီးတော့မှတကယ်ကိုချမ်းချမ်းခံပြီးတော့ဟိုလူငယ်တွေကိုပြစ်တာခတ်တာတွေလုပ်နေတဲ့အချိန်မှာတားခဲ့တဲ့ပုံရိပ်တစ်ခုလည်းထွက်ခဲ့ပူတယ်လေဆိုတော့အခုလိုဒီမြန်မာနိုင်ငံမှာဒီနိုင်ငံရေးအခြေအသေးတွေလူမှုစီးပွားအခြေအသေးပြီးအခုဆိုကိုဗစ်ကပ်ပြီးပေါ့နော်ကျန်းမာရေးဘက်မှာဆိုရင်လည်းဒီလိုအခြေရိုက်နေတဲ့အချိန်မျိုးဒီလိုအချိန်မျိုးမှာဒီခရီးယန်ဒီတရားရှင်တွေအမျိုးသမီးတွေပေါ့နော်အထူးသဖြင့်သူတို့ရဲ့ဒီလူမှုအတိုင်းဝိုင်းကောင်းမှုရေးအတွက်ဒါမြစ်တာတရားနဲ့ပါဝင်ပြီးတော့စောက်ရှောက်တဲ့နေရာမှာသူတို့ရဲ့အခန်းကဏ္ဍပေါ့နော်ဒါကဘယ်လောက်ထိအရေးကြီးတယ်လို့ထင်တယ်လဲပြောပြပေးပါလား
အဲကျွန်မအမြင်ပေါ့နော်အမျိုးသမီးတွေဆိုတာကလေငူပေါ့အိမ်တောင်ရှိရှိမရှိရှိမိခင်စိတ်ကပါလာတာမူးကြီးတဲ့ဟိုကဒီမိခင်စိတ်မြစ်တာစိတ်ပေါ့နော်မြစ်တာစိတ်ကူနာတတ်တဲ့စိတ်ကျင်နာရဲ့စိတ်ပြီးတော့သူများခက်ခဲတဲ့အခါမှာဟိုဂယူးဆိုင်တက်တယ်ပေါ့နော်မျိုးသမီးတွေကလူတွေကိုကူတဲ့အခါမှာအမျိုးသားတွေနဲ့အဲ့ဒီနေရာလေးတွေမှာသူကကြွားချားတယ်ပေါ့လေဆိုတော့အိုးတော်လည်းရေးအစမှာစပြီးတော့ပြစ်ခတ်လာတဲ့အချိန်မှာဒီမီဒီယာတွေကနေပြီးတော့မှကျွန်တော်တို့တွေ့ရဒီအခုကျွန်တော်တို့ကချင်းပြည်နယ်ရပဲဒါပေမဲ့သူကမြစ်ချင်းနာအဲ့ဒီစစ်တဲ့ကမှဖတ်ပြီးတော့မှလူတွေအရှိန်မှာရက်ပေးလိုက်တယ်ဆိုတော့မိခင်စိတ်ရဲ့အရင်းကပေါ့နော်မိခင်စိတ်ရဲ့အရင်းကဘာဖြစ်လဲဆိုလို့ရှိရင်ကိုသားသမီးတွေအတွက်ဒုက္ခရောက်လာပြီကိုသားသမီးတွေရဲ့ဒီဒုက္ခနဲ့ကြုံလာပြီဆိုလို့ရှင်သူတို့အသက်ကိုပဲမငဲ့ပဲနဲ့ကိုဘာဖြစ်နေဖြစ်သွားပါစေဖြစ်သွားပါစေကိုသားသမီးတွေမဖြစ်သွားဖို့ကအရေးကြီးတယ်ဆိုတော့ဒီတတိပေါ့နော်တတိအင်အားအဲ့ဒါရှိတယ်နောက်ပြီးတော့ဒုတိယတစ်ချက်ကြီးတော့ဒီနာကျင်မှုတွေဒုက္ခတွေခံနိုင်တဲ့ဆွမ်းပေါ့ဒီခံနိုင်ရည်ကပြောရမှာဆိုလို့ရှင်အမျိုးသားတွေတဲ့အမျိုးသမီးတွေကပို့ပြီးတော့မှခံနိုင်ရည်ပိုင်းမှာရှိတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးအချိန်မှာလူတွေဘက်ကနေပြီးတော့မှစိတ်ဒုက္ခတွေဒီပေါ့နာကျင်မှုတွေဝေဒနာတွေအများကြီးခံရတဲ့အချိန်မှာအမျိုးသမီးတွေကဒီဟိုသူ့မွေးရပါပေါ့မွေးရပါရှိတဲ့ဒီအကြီးအချင်းတွေကဒီဒုက္ခဒီမတရားမှုဒီအနိဋ္ဌာယုံကြီးကို Pawing Gunida Kama, a young woman, ye pare, a young woman, tea out a pine loot to my mission.
Okay, my sister. So, Leshi Ma, the Kovika B, now the Anatin Hatter, Amu Sibi Bono, a cherry, Mumu Jonia, a tema, Piri, a dread, say pine signa, Chankai Muri, Bushi Labo, Jacko, Sister Anine, Barinia, a champion, my nation.
But it's a teaching lay, Lucina. Leshi don't do near it. The video carriage and will do it, say to car, tea, junior, eh? Because they bench and yacht and kayon. The lumulo po, lule, solution, tea, Matiamu, Mabono, Jamajara, the saving yachin, they are left by Vidoma Julio, they take a bench and yama, for Vidoma do car, they do car, pay me by machine. So, did you jama abitional, they draw ma, a show of baby who so they say that's a drama, Vido, yaya, go say he met. လို့ပါကိုယ်စိတ်ရင်းစွာကိုယ်မှာမေတ္တာစိတ်ကောင်းတဲ့စိတ်လေးတွေရှိတဲ့အတွက်အဲ့ဒီစိတ်အရင်းခံလေးတွေနဲ့ပဲလို့ပါလို့အောင်းပေးခြင်းနဲ့နောက်တစ်ချက်ကသူတို့ကကိုယ်ဘူးပြီးတော့စိတ်ဓာတ်ကြပြီးတော့အရှုံးပေးပြီးတော့အញ្ញံခံစေခြင်းနဲ့အချိန်မှာကိုယ်ကိုယ်ခန္ဓာတည်သွားပါစေတေတော့မှကိုယ်စိတ်ဓာတ်တော့အပြည့်အစုံမခံလိုက်ပါနဲ့လို့အောင်းပေးခြင်းနဲ့နောက်ပြီးတော့တချို့နေရာမှာလေးစိ ဒီမတရားမှုတွေပြောက်သွားအောင်ကိုကိုယ်ကလည်းလုံနိုင်ပါရဲ့ဆိုတော့အားပေးခြင်းဆိုတော့ဘယ်တော့မှစိတ်ဓာတ်မကျလိုက်ပါနဲ့လို့ပဲအားပေးခြင်းပါတယ်
Okay, bye sister. Aku lu cek TV lu tiga hari ni. Jadi susu ni aje macam ni.
Okay, cuma le, bagi susu ni aje macam ni. Kamu tu ring flash ni. Alang ya kuzaya, ni mati dulu ye. Alang ya kuzat ru tanliu. Cobi kenyar le, jadi susu macam ni.
Makin cuitui season jin sakit amu demi gana go na singgah lap cepat aje. Aku sabi tu dah soli American Queen season utin sabi jemari. Di drama season maro, eh naga mabina najau, ni naga ni adin je. Pesa kaya magu jin sain ni ada American ni. Nau New York shui biao cecah tu liye. Tuh muiya sadi bermat bora sarari go kuang a suzi bi. Di drama ya tu dah soli American Queen season utin setara na semacam.
ကိုဗစ်ရောဂါကူးစက်မှုတွေထပ်မံဖြစ်ပွားနေတဲ့အမေရိကန်ပြည်အောင်စုမှာလှုပ်လှမဲ့ဖြစ်ပြီးတော့အင်္ဂါကမပေးနိုင်တာကြောင့်နေအင်္ဂါနေဖေရှားခရမ်းရေးကိုလူတော်နေနေရင်ဆိုင်နေရပါတယ်။အင်ရှင်ကအတင်းကျပ်မြင်မချနိုင်အောင်အစိုးရကဥပဒေထုတ်ပြန်ခဲ့ပေမဲ့လည်းဒီဥပဒေသက်တမ်းကိုထပ်မတိုးတော့တာကြောင့်အခုလိုအခြေအနေဆက်ရောက်လာတာပါ။နေအင်ဘော်ကနေဖေရှားမပေးရရေးကူညီသူတွေလည်းရှိတဲ တွေတင်လာကမပေးနိုင်ရင်တော့တိမ်ပေါ်ကနေမချရဘူးလို့အမေရိကန်ဆိုရကစီးမင်းဥပဒေထုတ်ပြန်ထားတာပါ။ဒါပေမဲ့လည်းတရားရုံးချုပ်ကနေဒီစီးမင်းကိုဩဂုတ်လဆန်းကစပြီးတော့ထက်သက်တမ်းတိုးမှမဟုတ်ဘူးလို့အရေးအမွေပြထားတာကြောင့်သမ္မတဂျိုးဘိုင်ဒန်ဆိုရကလည်းတခြားရွေးစရာမရှိတော့ဘဲသက်တမ်းဖြတ်မတူတော့တာဖြစ်တယ်လို့ဆိုပါတယ်။ဒီသတင်းဟာစမ်းမရေးမကောင်းသူတွေအလုံးလက်မဲ့ဖြစ်နေသူတွေအဖို့တော့ရွေးချယ်စရာလည်းမရှိတော့တဲ့အခြေအနေဆက်ရောက်သွားပါတယ်။ Rhode Island ပြည်နယ် West Warwick မှာနေထိုင်သူ Roshana Shepherd က
And I think it really should continue because we're going through another cycle.
ကိုဗစ်ရောဂါထပ်ကူးဆက်ပြန့်ပွားနေတာကြောင့်အိမ်ပေါ်ကနေအတင်းကျပ်ဆင်းခိုင်းတာမျိုးမဖြစ်အောင်ဆက်လုပ်ပေးသင့်ပါတယ်။ Delta မျိုးကွဲကြောင့်တော်တော်များများကျန်းမာရေးထိခိုက်ပြီးအန္တရာယ်နဲ့ရင်ဆိုင်နေရတာပါ။ကျမဆိုရင်လည်းအသက်ရှူဆက်နေနေရတာကြောင့်ဟိရစ်စ်လိုပါတယ်။အိမ်ကသာနှင်ချခံရရင်ဘယ်ကိုသွားပြီးတော့အသက်ရှူဆက်မီးပလက်ထိုးရမလဲမသိတော့ပါဘူး။
သူကကျမရင်းမကောင်းသူဖြစ်တာကြောင့်အစိုးရထောက်ပံ့ခြင်းနဲ့ယက်တည်နေတာဖြစ်ပြီးသူ့ရဲ့လက်တွဲဘော်ကလည်းကယောဂါကာလအလုပ်လုပ်မဲ့ဖြစ်သွားတာကြောင့်အခုခါမှာအင်္ဂလကပေးစရာမရှိဖြစ်နေပါတယ်ကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကြောင့်ကြောကြံကူးစက်မှုတွေအခုလိုများလာချိန်မှာအစိုးရအနေနဲ့အခုကြီးပေးဖို့လဲသူကမျှော်လင့်နေတာပါလွန်ခဲ့တဲ့စနေနေ့ညသကောင်းရံမှာတက်တန်းကုံဆုံနဲ့အင်ရှင်ကနှင်မချရေးဥပဒေကိုအော်တိုဘာ16ရက်အထိတက်တန်းတိုးဖို့တော့လွှတ်တော်ကအစိုးရကိုတိုက်တွန်းခဲ့ပါသေးတယ်ဒါပေမဲ့လည်းတက်တန်းတိုးဖို့အကောင့်တွေပေါ်မလာတာကြောင့်လွှတ်တော်အမတ်ကိုရိုင်းစနပ်ပြတာတွေရှိလာပါတယ်မစ်ဇိုရီပြည်နယ်ကအမေရိကန်အောက်လွှတ်တော်အမတ်ကော်ရီဘုရှ်က
I'm here because
right now 7 to 11
ဒီမှာဘာကြောင့်ရောင်းနေတယ်ဆိုတော့အခုဆိုရင်ခုနှစ်တန်းကနေ7တန်းကြာလူကြီးဟာအခက်ခဲရင်ဆိုင်နေရပါတယ်အစိုးရကအင်္ဂါကမပေးနိုင်သူတွေကိုအိမ်ပေါ်ကနေအတင်းကျပ်နှင်းချဖို့စီးညင်းထုတ်ထားတာကစက်တန်းကုန်သွားပြီးတဲ့နောက်အဲ့ဒီတွေကတော်တော်များများဟာအိမ်ပေါ်ကနေအတင်းကျပ်နှင်းချခံနေရတာပါလွတ်တော်ကလည်းဒီစီးညင်းတက်တန်းတိုးဖို့မဆောင်ရွက်နိုင်သလိုသမရနဲ့ CDC ကလည်းဘာမှဆက်မလုပ်ပါဘူး
သမရအိမ်ပြီတော်ကပြည်내အသုံးစိတ်ချပေးထားတဲ့အထက်ကနေအခက်အခဲရင်ဆိုင်နေရသူတွေကိုကူညီဖို့တော့ပြောထားပါတယ်။မြောက်ကယ်ရိုလိုင်းနားပြည်내မှာဆိုရင် Hope လို့ခေါ်တဲ့အစီအစဉ်ကနေခရိုင်အသေးဆုံး88ခုရဲကဝင်ငွေနဲ့မိသားစုတွေအတွက်အိမ်ငါးကနေမိဖို့ရေဖို့ပေးပေးပါတယ်။တချို့ခရိုင်ကြီးတွေမှာလည်းဒီလိုအစီအစဉ်မျိုးတွေတည်ကြရှိပါတယ်။ပြည်내အစိုးရကနေမြောက်ကယ်ရိုလိုင်းနားကလူစုကိုကူညီဖို့အသုံးစိတ် 1.3 ဘီလီယံကျော်တည်ကြသုံးဆွဲတော့မှာပါ။ပြည်내အစိုးရရဲ့ထောက်ပံ့ကြီးရဖို့အကူအညီလိုအပ်နေသူတွေအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့အဖွဲ့တွေလည်းရှိပါတယ်။အခမဲ့ကူညီနေတဲ့ဥပဒေအကြံပေးအီလီယာနာဒိုင်ယက်စ်က
Right now people are going through a hardship you know with jobs
အလုံးလက်မဲ့ဖြစ်ပြီးတော့အလုံးမလုပ်ရတော့တာအထူးသဖြင့်အမျိုးသမီးတွေဆိုရင်အိမ်မှာနေပြီးတော့ကလေးထိန်ရတဲ့အကြောင်းအလုံးလည်းမလုပ်နိုင်တဲ့လို့ကြောင်းလည်းမတက်နိုင်တာကြောင့်အခက်အခဲတွေအများကြီးနဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်ငွေကြေးအခက်အခဲဖြစ်ပြီးတော့အိမ်သားကမပေးနိုင်တဲ့အခါမှာအိမ်ရှင်တွေကလည်းအတင်းကျပ်ဖယ်ချဖို့လုပ်ပါတယ်
နောက်ကယ်ရိုလိုင်းနားကအင်္ဂါနေထိုင်သူ73ယောက်မှာတယောက်ဟာနောက်လအတွက်အခန်းငါးကပေးစရာမရှိလို့စိုးရင်ပူပန်နေရသူပါ။နောက်ကယ်ရိုလိုင်းနားကလီဗလန်ခရိုင်ကရဲအရာရှိတွေလည်းအခန်းကမပေးနိုင်တဲ့အင်္ဂါတွေအခန်းကနေဖယ်ပေးဖို့တရားရုံးရဲ့ဆုံးဖြတ်ချက်အတိပေးစာကိုမကြာခဏဆိုသလိုလိုက်လံပို့ဆောင်ပေးနေရပါတယ်။ဒါပေမဲ့လည်းနောက်ကယ်ရိုလိုင်းနားနဲ့မစ်ဆိုရီပြည်နယ်ကတချို့တရားသူကြီးတွေကတော့ဖက်ဒရယ်အစိုးရရဲ့ဆုံးဖြတ်ချက်ကိုမတိကျိုးကျွန်ပြုပေးနေကြတယ်လို့နေထိုင်စရာအခက်အခဲဖြစ်နေသူတွေအရေးဆောင်ရွက်ချက်သူတွေကပြောပါရယ်အိမ်ငါးကပပေးသူတွေကိုအိမ်ရှင်ကတရားရုံးမှာအမှုဆွဲဆိုတင်သွင်းရပြီးတရားသူကြီးအမိန်နဲ့ရဲဌာနကနေတဆင့်အိမ်မော်ကနေဆင်ခန်းရတာပါကလီဗလန်ခရိုင်ရဲအရာရှိဒေးဗစ်ရုပ်က
We would have 2 to 3 evictions a day.
အရင်ကတော့တရက်ကို2မှု3မှုရှိပါတယ်။အခုတော့ကံကောင်းစွာနဲ့ပဲတစ်ပတ်မှ2မှု3မှုသာရှိပါတော့တယ်
။တချို့ကလည်းတရားရုံးမှာအမှုရင်ဆိုင်ရမယ့်အချိန်ကြာမှအိမ်ငါးကပေးနေတာပါ။
So in this instance, she explained to me that
အင်းသားကရေးပေးပြီးပြီလို့သူကပြောပါတယ်။ဒါဆိုရင်တော့တရားရုံးချင်းနေမှာပေးပြီးကြောင်းတက်တယ်လာပြရုံပါပဲ
။ American တကောင်စင်းဌာနရဲ့ဇူလိုင်5ရက်စတန်အရာ American 3.6 တန်းလောက်ဟာနောက်နှစ်လအတွင်းနေအိမ်ကနေအတင်းကျပ်ဖယ်ရှားခံရမယ့်အခြေအနေရင်ဆိုင်နေရတယ်လို့ပြောပါတယ်။ COVID ကရောဂါကြောင့် American တွေအနေနဲ့လူမှုထိတွေ့ဆက်ဆံရေးဘိုင်းမှာရောစီးပွားရေးဘိုင်းမှာရောဘလို့ရင်းဆိုင်နေရလဲဆိုတာကိုသိဖို့ဒီစတန်းကိုနှစ်ပတ်တစ်ချိန်ကောက်ခံနေတာဖြစ်ပြီးလိုအပ်ချက်အချို့ဖြည့်ဆည်းပေးနိုင်မှုလဲအားလုံးကကြိုးပမ်းနေပါတယ်ခင်ဗျာ။ယူရောလောင်အိုင်လန်ဒေသမှာအာဖဂန်နစ္စတန်ကနေရွှေ့ပြောင်းအခြေချလာတဲ့ Sikh နဲ့ Hindu ဒေါ်မင်းများနေထိုင်ကြပါတယ်။အာဖဂန်နစ္စတန်က American တပ်ဖွဲ့တွေပြန်လည်ထွက်ခွာချိန်မှာသူတို့နေထိုင်တဲ့ဒေသနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတာပါ။ဂရုနနက်ဒါပါစစ်ဖျားကြောင်းဟာနယော့ပြည်နယ်ဟက်စ်ဖေးမှာရှိပါတယ်။ဒီဖျားကြောင်းနီးနားမှာနေထိုင်ကြတဲ့ဘာသာဝင်တွေဟာသူတို့နေထိုင်ခဲ့ရာအာဖဂန်နစ္စတန်ရှိရင်းနဲ့ပတ်သက်ပြီးတော့လည်းဒမလာဆူတောင်းကြပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကပြန်ဆုတ်ခွာပြီးတဲ့နောက်မှာတာလီဘန်တွေကနေမီတွေတစပူသိမ်းပိတ်လာခဲ့တယ်ဆိုတော့သတင်းတွေထွက်လာချိန်မှာပဲအကြမ်းဖက်ပြည်ပခါတွေပူပြင်းထန်လာမှကိုသူတို့ကစိုးရိမ်နေတာပါ။Afghan Sikh တဦးဖြစ်တဲ့ Belbia Singh Pawa က
In my opinion I think the civil war going to start again.
ဒီရင်းစစ်ကြောပြန်ဖြစ်ဦးမှာပါ။ Taliban တွေကိုရှုံးပေးလိုက်ရပြီး Afghan ဆိုရ6လလောက်ပဲခံနေထင်ပါတယ်
။မတူကွဲပြားတဲ့ယဉ်ကျေးမှုတွေကြောင့်လည်း Sikh တွေ Hindu တွေဟာ Afghanistan မှာခွဲခြားဆက်ဆံခံရပါတယ်။ Afghan Sikh တဦးဖြစ်တဲ့ Harbhajan Singh Bora က
When we go to the street, when we go to the college, when we go to the school
အပြင်သွားရင်ပဲဖြစ်ဖြစ်ကျောင်းတွေ college တွေမှာကျွန်တော်တို့ဟာအမြဲအနှိမ်ခံရပါတယ်။သူတို့က Hindu နဲ့ Sikh တွေကိုအမြဲမကောင်းပြောပါတယ်
။1990ခုနှစ်လောက်တုန်းကဆိုရင် Afghanistan မှာ Sikh နဲ့ Hindu 9သိန်းကျော်နေထိုင်ကြတယ်လို့2020ခုနှစ်ကထုတ်ပြန်တဲ့ EU ကိုလွန်ဂွေးရှောက်ထားရေးဆိုင်ရာယုံအစဉ်ခံစားမှာဖော်ပြပါရယ်အမေရိကန်ရဲ့2020ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစဉ်ခံစားမှာတော့ Sikh နဲ့ Hindu 400လောက်သာကျန်တော့တယ်လို့ဆိုပါရယ်ခုခါမှာအမေရိကန်တပ်ဖွဲ့တွေဆုတ်ခွာသွားပြီးနောက်အတော်များများလဲပါကစ္စတန်အိန္ဒိယဘက်ထွက်ပြေးခိုလုံနေကြပါရယ် Guru Nanak Daba Sikh ဖခင်ကျောင်းနဲ့တိတ်မွေးလာတဲ့နေရာမှာတော့ Afghan Hindu တွေရဲ့အစာမိုင်ဖခင်ကျောင်းရှိပါရယ်ဖခင်ကျောင်းကော့ဖ်ကအဖွဲ့ဝင် Santa Lutra က
I know it was in talks from the previous government
ဒီကရဲဆိုရတဲ့တန်းတွေကပြန်ဆုတ်ခွာမယ်ဆိုတာမျိုးပြောနေပြီမဲ့ချက်ချင်းဆိုသလိုဖြစ်လာမယ်လို့မထင်မိခဲ့ဘူး
တာလီဘန်တွေကလူနည်းစုတွေရဲ့အခွင့်အရေးကိုပေးမယ်ဆိုပြီးဂရီပေးထားတာကိုယုံသူအနေနဲ့ရှိပါတယ်။နှစ်20ကျအာနာကိုလက်လွတ်ခဲ့ရသူတွေအနေနဲ့သူတို့ရဲ့အမြင်တွေပြောင်းလဲကောင်းပြောင်းလဲသွားလိမ့်မယ်လို့မျှော်လင့်နေတာပါ။ Golf ကအဖွဲ့ဝင်တဦးဖြစ်တဲ့ Belgram Kaka က
I'm very hopeful that at least now the fact that you
American တွေတော်တော်ကြာနေခဲ့တယ်ဆိုတော့အများကြီးမျှော်လင့်ပါတယ်။သူတို့ကိုအမြဲဆောင်ကြည့်နေမယ်ဆိုတဲ့စိုးရိမ်မှုကြောင့်အရင်ကလိုအဆုံးရောက်လုံရက်တွေရော့သွားမယ်လို့ထင်ပါတယ်
။အချိန်ချင်းမှာတော့ဇာတိမျိုးအာဖဂန်ကိုပြန်လည်ဦးဆန္ဒရှိပေမဲ့ဒီအတွေ့ဘယ်တော့အကောင့်တွေပေါ်လာမလဲဆိုတာကတော့မသေးကြမရေရာပဲဖြစ်နေပါတယ်ခင
်ဗျာ။ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆုံးလေးအမေရိကန်တစ်ခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင
်ဒီတစ်ပတ်တော့အောက်ဆီဂျင်အဆိပ်တင်တဲ့အကြောင်းဆေးတင်ရရှင်ဒေါက်တာတင့်ဆွေကိုမေးမြန်းပြီးသင်ပြပေးမှာပ
ါအကုန်လုံးပေါ့နော်ကျွန်တော်လေထဲမှာပါတဲ့အောက်ဆီဂျင်27ရာခိုင်နှုန်းပါတဲ့ပုံမှန်လေကိုကျွန်တော်ရှူကြတာဟာဒါအသက်ရှင်ဖို့အတွက်အလွန်အရေးကြီးတယ်အလွန်ကောင်းပါတယ်။ဒါပေမဲ့လိုရာတဲ့များသွားရင်အသက်အန္တရာယ်ကိုရရှာနိုင်ပါတယ်ခင်ဗျ။အောက်ဆီဂျင်လေထဲမှာရှူတဲ့အထက်မှာများတာကိုကျွန်တော်တို့ hyper oxia ပေါ့နော်စီစလုံးပေါ့နော်။အဲ့ဒီကနေတစ်ဆင့်အဆိပ်တက်လို့ရှိရင်အောက်ဆီဂျင် toxicity တုံးမအောက်ဆီဂျင် poisoning လို့ကျွန်တော်ခေါ်ပါတယ်ခင်ဗျ။ဖြစ်နိုင်ပါတယ်။အဲ့လိုဖြစ်နိုင်ခြေကလည်းမတူဘူးခင်ဗျ။နှစ်မျိုးရှိပါတယ်။တခုကတော့ဒီအောက်ဆီဂျင်ကိုပုံမှန်27ရာခိုင်နှုန်းပါတဲ့လေမုတ်ဖဲနဲ့အောက်ဆီဂျင်ကိုများအောင်ပေါ့နော်စိတ်ပညာအသုံးဆို concentrate ပေါ့နော်များအောင်လုပ်ပြီးတော့အဲ့ဒါကိုအချိန်တူတူအတွင်းမှာရှူမိလို့ရှိရင်လေအောက်ဆီဂျင်အစိတ်တင်ခြင်းတမျိုးဖြစ်နိုင်ပါတယ်အဲ့လိုအစိတ်တင်လို့ရှိရင်သူကချက်ချင်းဖြစ်တယ်နိုင်ပိုင်းတွင်ဖြစ်တယ်နောက်တစ်ခါအုံနောက်နဲ့အာရုံကြိုးကိုကြည့်ကြိုက်ပါလေဒါဖြစ်နိုင်ခြေနံပါတ်1ပေါ့နောက်ဖြစ်နိုင်ခြေနံပါတ်2ကတော့ခုနလောက်မများတဲ့အောက်ဆီဂျင်ကိုလိုရာတဲ့ပိုတော့ပုံမယ်ပေါ့နော်ဒါမျိုးအချိန်ကြာရာရှူနေလို့ရှိရင်နာရာရှိအောက်ဆီဂျင်အစိတ်ပင်ခြင်းဖြစ်ပါတယ်အဲ့ဒီလိုဖြစ်ရင်တော့သူကအဆုတ်ကိုတက်ရောက်ပါတယ်ခင်ဗျအဲ့တော့ဒီဖြစ်နိုင်ခြေနှစ်မျိုးလုံးဟာဆိုးလို့ရှိရင်တော့အသက်အန္တရာယ်အထိဒုက္ခပေးနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဒီဘယ်လိုလူမျိုးတွေမှာဒီအောက်ဆီဂျင်အစိတ်တင်တာမျိုးဖြစ်ပါတယ်ဆရာ
အစိတ်တင်ခြင်းကဖြစ်နိုင်တဲ့လူ၃မျိုးရှိတယ်ခင်ဗျအမှားတမျိုးရကျွန်တော်ကိုဗစ်လူနာတွေပေါ့နော်အောက်ဆီဂျင်ပေးရတဲ့လူနာတွေပေါ့ဆေးသာနဲ့ပြင် hyperbaric oxygen therapy လို့ခေါ်ပါတယ်ခင်ဗျာဒီနေရာပြင်အထူးပြုလုပ်ထားတဲ့အောက်ဆီဂျင်ကိုပေးပြီးကုသတဲ့လူနာတွေသူတို့မှလည်းစိတ်ပင်ခြင်းဖြစ်နိုင်တယ်နောက်တစ်ခုကဆေးရုံတွေမှာလမစီပဲမွေးတဲ့ကလေးပေါင်ချိန်ရော့ပြီးတော့မွေးတဲ့ကလေးတွေကိုအောက်ဆီဂျင်ပေးရပါတယ်အဲ့ကလေးတွေမှလည်းသတ်မှတ်ညွန့်ကြားချက်တဲ့မညီဘူးဆိုရင်သူတို့ပဲစိတ်ပင်ဖြစ်နိုင်တယ်အမှတ်၃အမျိုးအစားကတော့အောက်ဆီဂျင်ဘူးကိုကြောမှာတင်ပြီးတော့ရေငုပ်တဲ့ရေငုပ်သမားတွေပေါ့နော်အဲ့ဒီသုံးမျိုးမှာအောက်ဆီဂျင်အစိတ်ပင်ခြင်းဖြစ်ပါတယ်ဖြစ်တဲ့အခါမှာ alveolines ကိုအသေးဆုံးလေအိတ်ကလေးတွေဆက်ဖုံးလွှာလေးတွေကပျက်စီးကုန်တယ်ပျက်စီးပြီးတော့အဲ့မှာသူ့အလုတ်လုတ်တဲ့အောက်ဆီဂျင်ယူကာဗွန်ဒိုင်အောက်ဆိုက်ထုတ်တဲ့အလုတ်ကိုမလုံနိုင်တော့မလုံနိုင်တဲ့တွေလူဟာအောက်ဆီဂျင်ရသလောက်မရတဲ့အခါမှာခန္ဓာကိုယ်မှာအရေးကြီးတဲ့အင်္ဂါအစိတ်ပိုင်းတွေအောက်ဆီဂျင်မဝါပါအဲ့ဒီမှာအရေးကြီးတာကအုံနောက်ပေါ့နော်အုံနောက်နဲ့အာရုံကြောမှာအောက်ဆီဂျင်မဝါတဲ့အခါမှာလူနာဟာစိတ်ပိုင်းဆိုင်ရာအုံနောက်ပိုင်းဆိုင်ရာလက္ခဏာတွေတက်ရောက်ပါတယ
်အုံနောက်ပိုင်းဆိုင်ရာမှာဖြစ်ကြိုက်သွားရင်ဒီတွေ့ရတဲ့လက္ခဏာတွေကဘာတွေပါလဲဆရာ
အဲ့ဒီလက္ခဏာတွေကိုတန်းစီပြီးတော့မှတ်သားဖို့လွယ်အောင်ပြောရရင်အောက်ဆီဂျင်အစိတ်ပင်လို့ရှိရင်အုံနောက်နဲ့အာရုံကြောကြောက်ခေါင်းကြိုက်တာတို့စိတ်တူတာဆူရိမ်တာခေါင်းမူတာနောက်တစ်ခါသူပဲနေရာလဲဥမာဆိုဆေးရောက်နေမှတော့သူမသိဘူးပေါ့။အဲ့ခါသူရဲ့အသက်ရှူနှုံးကလည်းသူများတဲ့ပုံမှန်နဲ့အရင်ရတဲ့ပုံပြီးညံတယ်။နောက်တချို့လူနာတွေကြွထိုးပါတယ်ခင်ဗျ။ချမ်းတယ်တုံတယ်လူကလည်းအားမရှိဖြစ်တယ်။ဟိုခြေလေးလက်တွေလည်းထုံကျင်တယ်။မျက်စိကလည်းအကြည့်မကောင်း။နားကလည်းဥပြီးတော့နားထဲမှာအတန်နေကြ။နောက်နားအကြာမကောင်းပြို့တယ်လက်တွေတုံနိုင်တယ်နောက်ဆုံးမှတက်တယ်ပေါ့နော်။ကျွန်တော်ဟိုမပြောကောင်းမဆိုကောင်းဝယ်ယူပြန်လို့ပေါ့နော်။တက်တဲ့ဟာဒီဖြစ်နိုင်ပါလေခင်ဗျအ
ောက်ဆီဂျင်ကောင်းကောင်းမရဘူးဆိုလို့ရှင်အဆုတ်ပိုင်းမှာဘယ်နေရာတွေကိုထိခိုက်ပါလဲဆရာ
ဟုတ်ကဲ့ထိခိုက်တဲ့နေရာကတော့ကျွန်တော်တို့ alveoli ခေါ်တဲ့ဟိုအသေးဆုံးလေအိတ်ကလေးတွေမှာဖြစ်ပါတယ်အဲ့
ဲ့ပျက်စီးတယ်ကြောင်းတယ်အဲအဲ့ဒီမှာအကြီးတွေအချွဲတွေအေးပြည်နေပါပေါ့နော်အဲ့လိုပြည်လို့ရှိရင်လူနာဟာဘယ်လိုလက္ခဏာတွေခံစားရမလဲဆိုတော့အသက်ရှူတဲ့အခါမှာခံစားမှုပုံစံတွေရှိတယ်ခင်ဗျာလူတိုင်းသိတယ်အဲ့ဒီပုံစံအရင်လိုမဟုတ်တော့ဘူးပြောင်းလာတယ်နောက်ကအသက်ရှူတာကပူလောင်သလိုပေါ့နော်အဲ့လိုခံစားရတယ်နောက်ကထိန်းလို့ကိုမရအောင်ချောက်အဆက်မပြတ်ဆိုးတယ်ခင်ဗျာနောက်တချို့ဆိုရင်ချောင်းဆိုးရင်သွေးပါပါတယ်ကွာကိုဗစ်ကြောင့်ချောင်းဆိုးသွေးပါဖြစ်နေတယ်နောက်လူနာအသက်ရှူမဝဘူးဘလောက်ရှူရှူနောက်တစ်ခါကျွန်တော်တို့ကိုပူမယ်နှာခေါင်းမှာကြည့်လိုက်ရင်နှာခေါင်းကိုဖုံးထားတဲ့အတွန်းအလွှာလေးရဲနေပြီသူ့ကိုဓာတ်မှန်ရိုက်လို့ရှိရင်ကျွန်တော်တို့ pulmonary edema လို့ခေါ်တယ် edema ဆိုတာရောင်တာပေါ့နော်ကိုရောင်တာသူကအဆုတ်ကျိုးကိုရောင်နေတယ်နောက်ငကြက်နဲ့ပဲနားထောင်ယူနေငကြက်ထဲမှာအသက်ရှူတာမတူတဲ့အတန်တွေကိုကြားပါတယ်ခင်ဗျာဒါကတော့ဟိုအဆုတ်ပိုင်းဆိုင်ရာအသက်ရောက်မှုတွေဖြစ်ပါတယ်ခင်ဗျာ
ဆိုတော့ဒီလိုမျိုးအောက်ဆီဂျင်ဒီအဆိပ်တဲ့လက္ခဏာတွေတွေ့လာလို့ရှင်ဘလို့အဆင်ပြေအောင်ပြန်ပြီးလုပ်ပေးလို့ရပါလဲဆရာ
လက္ခဏာ2မျိုးပေါ့နော်အုံနောက်နဲ့အာယုံရောဆိုင်ရာလက္ခဏာနဲ့အဆုတ်ပိုင်းဆိုင်ရာလက္ခဏာတွေတွေ့လို့ရှင်ဆရာဝန်ကနေပြီးတော့အဲချက်ချင်းကုသမှာဒါအရေးပေါ်ဖြစ်ပါလားခင်ဗျဒီအဆုတ်ပိုင်းဆိုင်ရာဆိုရင်24နာရီအတွင်းမှာလက္ခဏာတွေပေါ်တယ်အဲဒါကြောင့်24နာရီအတွင်းမှာအရေးပေါ်ကုသဖို့တို့ပါတယ်ကုသနေမှာပထမအဆုံးကတော့ပေးနေတဲ့ပုံမှန်တဲ့များအောင်လောက်ထားတဲ့အောက်ဆီဂျင်ကိုလျှော့ချရပါမယ်။ချက်ချင်းပြုံးစားကြည့်တော့ရက်တာမသိဘူး။ဒါကြောင့်အောက်ဆီဂျင် flow rate လို့ခေါ်တဲ့စီစဉ်နှုန်းကို1မိနစ်ဘယ်နဲ့လီတာဆိုတဲ့လီတာကိုလျှော့ချရပါမယ်။ကုသနီနောက်ထာရီကတော့သူလူနာဘာခံစားရတယ်လဲဆိုတဲ့အချက်လက်တွေကိုမူတည်ပြီးကျွန်တော်တို့ပေးရပါတယ်။
ဒီဆေးရုံနဲ့လည်းအခုမသွားနိုင်ကြဘူးပေါ့နော်။ဆရာဝန်နဲ့လည်းမတွေ့နိုင်ကြဘူးဆိုလို့ရှင်အိမ်မှာပဲကုသနေတဲ့လူနာတွေအတွက်ကောအရေးပေါ်ဘာတွေလောက်တန်လဲဆရာပြောပြပေးပ
ါ80ရာခိုင်နှုန်းလူနာတွေကအိမ်မှာပဲနေကြရပါတယ်ပမာပြီဆိုရင်တော့အဲ့ဒီတဲ့မကလူနာတွေကဆေးရုံနဲ့မသွားနိုင်ဆေးရုံနဲ့လည်းလက်မခံစသဖြင့်ပေါ့နော်အကြောင်းအကြောင်းကြောင့်ဆိုတော့အိမ်မှာနေကြတဲ့လူရနှုန်းကပိုများတယ်ခင်ဗျအိမ်မှာဘယ်လိုလုပ်ရမလဲဆိုတဲ့အချက်ကပမာပြီအတွက်အတားမှအရေးကြီးပါတယ်ကုသပြီဆိုကြတဲ့ကတိကျနေထိုင်ခြင်းစည်းကမ်းကာဝေးရေးစည်းကမ်းနဲ့တန့်ရှင်းရေးစည်းကမ်းတွေသုံးမျိုးကိုယာနှုံးဖြင့်လိုက်နာကြပါမယ်။တခါအောက်ဆီဂျင်သိမ့်နေသွားတဲ့တော်တော်နေတဲ့လူနာများတဲ့လူနာတွေဆိုရင်ဆေးရုံကြမှာပဲရတယ်။ဒါကြောင့်အိမ်မှာနဲ့အောက်ဆီဂျင်ပေးနေရုံနဲ့မပြောက်နိုင်ဘူးဆိုတဲ့အချက်ကိုသိရပါမယ်။ဗမာပြည်မှာကျွန်တော်သိရသလောက်တော့အောက်ဆီဂျင်စီလင်ဒါတွေအောက်ဆီဂျင်ကွန်စင်ထရေတာဆိုတဲ့အဲ့ဒီစက်ကိုဝယ်ပြီးသုံးတဲ့အခါမှာစစ်တွေတုံးလို့ရှိရင်အညွန့်ပါတယ်အဲ့ဒီအညွန့်တဲ့မပို့ဘူးအမှန်တမ်းအရေးကြီးပါတယ်အဲ့တော့စက်ကလည်းဟိုအမျိုးအစားကောင်းရမယ်ပေးတဲ့နှုံးကလည်းမှန်မှန်မကန်ကန်ပေးဖို့လိုပါတယ်ခင်ဗ
ျဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိတ်ပန်နေနေခြင်းရကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေနောက်တစ်ပတ်မှာကျန်းသူဆုံးရအောင်ပါ
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာအနာဆင်ကြရတာဖြစ်ပါလေရှင်ဒီကနေ့ညအတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့တောက်ကြညရဲ့အနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးချင်ပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကနေမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကိုစာရေးကြိုဆိုလိုက်ပါတယ်ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိကြောင်းကိုလည်းပြောလိုက်ပါတယ်NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကမြန်မာပြည်ရဲ့အကြက်တဲကိုကြော်လွှားနိုင်မှုအားလုံးပါမယ်ဆွေးနွေးပွဲအတွက်အသင့်ရှိတယ်။ဒါပေမဲ့ဖြစ်နိုင်ခြေအတွက်ကြိုတင်သတ်မှတ်ချက်တွေကိုပါထားဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဘလို့သတ်မှတ်ချက်မျိုးကိုတော့မပြောထားပါဘူး။ဒါအပြင်စစ်ကောင်စီအကြမ်းဖက်မှုကြောင့်ဖြစ်လာတဲ့လူသားချင်းစာနာမှုဆိုင်ရာယိုယွင်းမှုတွေနဲ့ COVID-19 ဆိုင်ရာဆိုးကျိုးတွေကိုဖြေရှင်းပေးနိုင်မှုကိုလည်းပူးပေါင်းဆောင်ရွက်ရေးအသင့်ရှိကြောင်းအထူးကိုယ်စားလှယ်ဘရူနိုင်းနိုင်ငံသားရေးဒူးဝင်ကြီးကိုမနေ့တုန်းကပို့လိုက်တဲ့စာထဲမှာရေးထားတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ပိုးဓာတ်ခွဲအတည်ပြုလူနာပေါင်းက3588ဦးရှိပါတယ်။ဓာတ်ခွဲစစ်ဆေးမှုပေါင်း12000နီးပါးမှာပိုးကူးသူဟာ3600နီးပါးရှိတယ်လို့ဩဂုတ်လ6ရက်နေ့ည7နာရီကသတင်းထုတ်ပြန်တာဖြစ်ပါတယ်။ဒီကနေ့တရက်ထဲမှာပဲသေဆုံးသူကတော့284ဦးထိရှိပါတယ်ရှင်။ဒါပေမဲ့ဒီတည်ဆုံးသူစီရင်ကိုအတိအကျပြည့်စုံနိုင်တာမျိုးမရှိတဲ့အတွက်အမှန်တကယ်ကူးစက်သူနဲ့တည်ဆုံးသူဟာတရားဝင်ထုတ်ပြန်ချက်တွေထက်ပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတသမားတွေကခန့်မှန်းနေကြပါတယ်။ဒီလိုမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ COVID-19 တကြောပြန်ကူးစက်မှုတွေဆိုးဆိုးဝါးဝါးရင်ဆိုင်နေရချိန်မှာ စာနယ်ရခအကူအညီတွေအရေးတကြီးလိုအပ်နေတဲ့မြန်မာပြည်သူတန်းတဲ့ခြေအတွက်ကူညီ၆ပတ်နိုင်ရေးလာမယ့်၆လအတွင်းမှာတော့ရန်မုံငွေဟာမလုံမလောက်ဖြစ်လာနိုင်တယ်လို့ကမ္ဘာစာနယ်ရခအဖွဲ့ WFP ကဒီကနေ့သတိပေးလိုက်ပါတယ်ရှင်မြန်မာနိုင်ငံမှာပြည်သူတွေရာနဲ့ချီပြီးတော့အသက်ဆုံးရှုံးခဲ့ရပြီးတော့လနဲ့ချီပြီးတော့နှောင့်နှေးခဲ့တဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ဖို့ဆက်ပြီးတော့အချိန်ဖြုန်းနေလို့မဖြစ်တော့ဘူးလို့မြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီ SAC မြန်မာကကြေညာချက်ထုတ်ပြီးတော့တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူညီမှုကိုအရင်ဆုံးဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ဩဂုတ်လ6ရက်နေ့ထုတ်ပြန်ချက်မှာအကြံပြုထားပါတယ်ရှင်ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲတောက်ကြညရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုအောင်မြတ်သူဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ခနော်လီယက်စတီနော်ဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆနာပြေကြပါစီရှင
This program has